သက္ကရေ2008ခုနှစ်နိုဝင်ဘာလ22ရက်နေ့စနေနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အဇူဇာမြို့တောင်တရာရာမဗြဟ္မဝိဟာရအကြောင်းမှာအကျင့်ပပြုလုပ်အပ်တဲ့မဟုတ်ကိုတရားစခန်းပေါ်မှာကနေ့ပရိသတ်သမုပ္ပါဒ်တရားတော်များစတင်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ပရိသတ်သမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားတခင်တော်မြတ်ကြီးအားနမောတတ္တသုံးချင်ရုပ်ဆို၍ပူဇော်ကြောကြပါကုန်သို့။နမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တလလတော်ဣရိယပုဖြင့်တရားနာနေကြပါပြီ။ဒီတော့အတိတိဝေထားတဲ့ပရိစ္ဆသမုပ္ပါဒ်စာရကလေးကြီးကြည့်ပြီးတော့တရားနာကြတာပေါ့။လောကညာလည်းစာရကလေးကြီးအပူရှိပါလေထပ်ပြီးလို့ရပါလေ။ပရိစ္ဆသမုပ္ပါဒ်တရားတော်ကိုအခြေခံပြီးတော့ဘာဖြစ်လို့ဝိပဿနာတရားဟောရသလဲလို့မေးရင်ဝိပဿနာအလုံးအထုတ်ဖို့ရန်အတွက်ပဋိစ္စသမုပ္ပါဒ်တရားကဝိပဿနာတရားအလုံးအထုတ်ဖို့ရန်အတွက်ပဋိစ္စသမုပ္ပါဒ်တရားကိုခြေခံပြီးတော့မုံ့ကုတ်တရားစခန်းဘဝတိုင်းမှာဟောကြားလေးရှိပါတယ်ပါဖြစ်လို့ပရိစ္ဆာသမုပ္ပါဒ်တရားကိုခြေခံပြီးတော့ဟောရတယ်လေလို့ဆိုရင်ပရိစ္ဆာသမုပ္ပါဒ်တရားဆိုတာခန္ဓာဖြစ်စဉ်ကိုပြတဲ့တရားဖြစ်တယ်။ဘာဖြစ်စဉ်လဲ?ခန္ဓာဖြစ်စဉ်ကိုပြတဲ့တရားခန္ဓာဖြစ်စဉ်ကိုပြတဲ့တရားဖြစ်လို့ခန္ဓာအကြောင်းသိအောင်ပြုလုပ်နေတဲ့နေရာမှာဒီပရိစ္ဆသမုပ္ပါဒ်တရားကိုခြေခံရပါလေ။ဒီတော့ပရိစ္ဆသမုပ္ပါဒ်တရားသည်ဘယ်လိုနည်းနဲ့ခန္ဓာဖြစ်စဉ်ကိုပြသလဲလို့မေးရင်သဝိုင်းစာရွက်ပထမဆုံးစာမျက်နှာမှာသဝိုင်းတွေ့ပါလိမ့်မယ်။တွေ့တယ်နော်။အဲဒီသဝိုင်းကိုကြည့်ရင်နံပါတ်1ကွယ်ရှိတယ်နံပါတ်2ကွယ်ရှိတယ်နံပါတ်3ကွယ်ရှိတယ်နံပါတ်4ကွယ်ရှိတယ်အကွယ်4ကွယ်နံပါတ်1ကွယ်ကအတိတ်ကာလလို့ဒီလိုပြထားတယ်တွေ့တယ်နော်နံပါတ်2ကွယ်နဲ့3ကွယ်ကပစ္စုပန်ကာလလို့ဒီလိုပြထားတယ်နံပါတ်4ကွယ်ကတော့အနာဂတ်ကာလအဲ့ဒီ၄မျိုးထဲမှာအတိတ်ကာလခန္ဓာဖြစ်စဉ်ရဲ့အနာဂတ်ကာလခန္ဓာဖြစ်စဉ်ရဲ့ပစ္စုပန်ကာလခန္ဓာဖြစ်စဉ်ရဲ့ကာလ၃မျိုးနဲ့ပိုင်းပြီးတော့ပြထားပါလေအတိတ်ကာလမှာတော့အကြောင်းတရား၃မျိုးပဲပြထားတာပြုလိမ့်မယ်ဟုတ်ရလားအကြောင်းတရား၃မျိုးပဲပြထားတာပြုလိမ့်မယ်အနာဂတ်ကာလမှာတော့အကျိုးတရား၃မျိုးပဲပြထားတာပြုလိမ့်မယ်နော်ပစ္စုပန်ကာလကျတော့အကြောင်းနဲ့အကျိုး၃မျိုးတွဲပြထားတာတွေ့လိမ့်မယ်အဲဒီလိုတွဲပြထားတာထောက်သောအဖြစ်ပစ္စုပန်ကာလမှာတွေ့ရတဲ့အကျိုးသည်အတိတ်မှာလည်းအဲဒီအကျိုးတရားတွေအတူတူဖြစ်ခဲ့ဘူးတယ်လို့ဒီလိုမှတ်လိုက်ပါနော်နောက်တစ်ခါပစ္စုပန်ကာလမှာတွေ့တဲ့အကြောင်းတရားသည်အနာဂတ်ကာလမှာလည်းပဲဒီတိုင်းပဲဖြစ်ပါလိမ့်မယ်လို့ဒီလိုမှတ်လိုက်ပါဒီတော့ဘဝတိုင်းဘဝတိုင်းမှာအကြောင်းရဲ့အကျိုးရဲ့အကြောင်းရဲ့အကျိုးရဲ့အကြောင်းရဲ့အကျိုးရဲ့ဒီလိုရှိမှာပေါ့ဒါပေမဲ့အတိတ်ကာလမှာအကြောင်းအကျိုးနှစ်မျိုးရနိုင်ပေမဲ့သဝိုင်းစာရထဲမှာအကြောင်းတရားတစ်မျိုးတည်းပဲပြထားတယ်အကျိုးတရားမတွေ့ရဘူး ဘာဖြစ်လို့လဲမေးရင်အတိတ်ကာလမှာလူကျင်တာကအကြောင်းပဲလူကျင်တယ်။ဘာကြောင့်လဲ?ပစ္စုပ္ပန်ဘဝမှာအကျိုးတရားတွေဘာကြောင့်ရပါလိမ့်မလဲလို့အကြောင်းကိုသိကျင်လို့နော်ပစ္စုပ္ပန်ရဲ့အကြောင်းကိုသိကျင်လို့ပစ္စုပ္ပန်ခန္ဓာရဲ့အကြောင်းကိုသိကျင်လို့အတိတ်ကာလကိုအတိတ်ကာလမှာအကြောင်းတရားဓမျိုးတွေပဲပြထားတယ်အကျိုးကိုမပြဘူးအတိတ်မှာရှိတဲ့ရှိခဲ့ဘူးတဲ့အကျိုးတွေသိဖို့မလိုတော့ဘူးဒီလိုပြောတာပေါ့နော်အတိတ်မှာဖြစ်ခဲ့ဘူးတဲ့အကျိုးတရားတွေသိဖို့မလိုတော့ဘူးဘာဖြစ်လို့တော့ပြစ္ဆုတ်ပိုင်အကျိုးကိုပဲကြည့်လိုက်ရင်အတိတ်တုန်းကလည်းဒီတိုင်းပဲဖြစ်နေမယ်ဆိုတာသဘောပေါက်ပြီးသားဖြစ်သွားပြီဒါကြောင့်အတိတ်တုန်းကအကျိုးတရားတွေသိဖို့မလိုတော့ဘူးမလိုတဲ့အတွက်ထက်မပြဘူးအကြောင်းတရားကြတော့ဘာဖြစ်လို့ပြသလဲမေးရင်ဩပိဿုပ္ပံမှာဒီအကျိုးတရားတွေဖြစ်နေတာဟာဘာကြောင့်များဖြစ်ပါလိမ့်မလဲလို့အကြောင်းတရားကိုမျှော်ပြီးတော့စဉ်းစားကြည့်လိုက်ရင်အတိတ်တုန်းကအကြောင်းတရားကြောင့်ပိဿုပ္ပံမှာအကျိုးတရားဖြစ်တယ်လို့အဲဒါလို့အကြောင်းကျဆက်တဲ့ပုံလေးကိုသိစေခြင်းလို့အတိတ်ရဲ့အကြောင်းကိုပြထားပါတယ်အဲဒါအတိတ်ကာလရဲ့အကြောင်းကြောင့်ပိဿုပ္ပံမှာအကျိုးရတယ်အဲ့ဒီပြစ္ဆုတ်ပံအကျိုးတရားအပေါ်မှာပြစ္ဆုတ်ပံအကြောင်းတရားတွေဆက်ပြီးတော့ဖြစ်တယ်။အကြောင်းတရားတွေဖြစ်တဲ့အတွက်အနာဂတ်မှာဘာတွေရမလဲ?အကျိုးတရားတွေပြန်ရပါလိမ့်မယ်။အနာဂတ်မှာလာလေတဲ့အကျိုးတရားအပြင်အဲ့ဒီမှာလည်းအကြောင်းတရားတွေမရှိဘူးလားမေးရင်ရှိပါတယ်။ရှိပေမဲ့မလိုအပ်တော့ဘူး။သိဖို့မလိုတော့ဘူး။ဘာဖြစ်လို့တော့ပြစ္ဆုတ်ပံအကြောင်းကိုသိပြီးပြီဆိုရင်အနာဂတ်ရဲ့အကြောင်းကလည်းဒီအတိုင်းပဲဆိုတာကိုသဘောပေါက်သွားပြီ။ဒါကြောင့်မလို့အနာဂတ်မှာအကြောင်းတရားကိုထပ်ပြီးတော့မပြတော့ဘူးအကျိုးတရားကိုပဲပြထားတယ်အကျိုးတရားကြတော့ဘာဖြစ်လို့ရွေးပြရသလဲမေးရင်ပစ္စုပ္ပန်အကြောင်းတွေပြုလုပ်ထားရင်အနာဂတ်မှာဒီလိုအကျိုးတွေရနိုင်မယ်လို့အကြောင်းအကျိုးဆက်တဲ့ဘုံကိုသိစေခြင်းလို့ဟုတ်တယ်လားအကြောင်းအကျိုးဆက်တဲ့ဘုံကိုသိစေခြင်းလို့ပစ္စုပ္ပန်မှာနံပါတ်3ခွဲကအကြောင်းအဲ့ဒီနံပါတ်3ခွဲအကြောင်းတရားတွေပြုလုပ်ထားပြီဆိုရင်အနာဂတ်မှာဘယ်လိုအကျိုးတရားတွေများရပါလိမ့်မလဲလို့အကြောင်းအကျိုးလေးတွေသိစေခြင်းလို့နံပါတ်၄ခွဲ့အကျိုးတရားကိုပြထားတာပါအဲဒါကြောင့်မလို့နံပါတ်၄ခွဲ့အကြောင်းတရားနဲ့နံပါတ်၄ခွဲ့အကျိုးတရားအကြောင်းအကျိုးဆက်တဲ့ပုံကိုသဘောပေါက်ရမယ်နောက်တစ်ခါနံပါတ်၄ခွဲ့အကျိုးတရားအပေါ်မှာနံပါတ်၃ခွဲ့အကြောင်းတရားတွေထပ်မှန်ပြီးတော့ဖြစ်တယ်ပေါက်ွားတယ်ဆိုတာကိုသဘောပေါက်ရမယ်။နံပါတ်3ခွဲ့အကြောင်းတရားကြောင့်နံပါတ်4ခွဲ့အကျိုးတရားတွေထပ်မှန်ဖြစ်တယ်ဆိုတာကိုသဘောပေါက်ရမယ်။ဒါကြောင့်အခွဲ့အားဖြင့်ပြောရင်ဘယ်နှခွဲ့လဲ ?4 ခွဲ့။ကာလအားဖြင့်ဘဝအားဖြင့်ပြောရင်3ဘဝ။အတိဘဝရယ်ပြစ္ဆုတ်ဘဘဝရယ်အနာဂတ်ဘဝရယ်ဘဝ3မျိုးဆက်တဲ့ဘုံကိုဟောဒီပရိစ္ဆေသမုပ္ပါဒ်တရားကပြထားပါတယ်။ကောင်းပြီဒါဖြင့်အတိတ်ဘဝနဲ့ပစ္စုပန်ဘဝဘယ်လိုဆက်သွယ်သလဲပစ္စုပန်ဘဝနဲ့အနာဂတ်ဘဝဘယ်လိုဆက်သွယ်သလဲပစ္စုပန်ဘဝမှာဝိပဿနာတရားလို့အာတုဘုရင်အတွက်ဘယ်လိုကျေးဇူးတွေပြုသလဲဒီသုံးချက်ကိုဘုန်းကြီးတို့ဒီနေ့အချင်းချင်းပြောမယ်အဲ့ဒီတော့အတိတ်ဘဝနဲ့ပစ္စုပန်ဘဝဘယ်လိုဆက်သွယ်သလဲဒီလိုဆက်သွယ်ဖို့ဘာကြောင့်ထုတ်တယ်ပြရသလဲမေးလို့ရှိရင်ဒီနေ့တစ်ပါးပေါ်မှာမြတ်စွာဘုရားရဲ့ဗုဒ္ဓဝါဒမှာတပါအခြားခြားသောဝါဒတွေထဲမှာတချို့တချို့ဝါဒတွေကအတိတ်ဘဝမရှိဘူးလို့ဒီလိုယူကြတယ်။တချို့တချို့ဝါဒတွေကြတော့လည်းအတိတ်ဘဝရှိတော့ရှိတယ်ဒါပေမဲ့အတိတ်ဘဝကံကြောင့်ဒီဘဝမှာဖြစ်လာတာမဟုတ်ဘူး။တစုံတရာသောပုဂ္ဂိုလ်ကဖြန့်စင်းလို့ဖြစ်လာတယ်လို့ဒီလိုယူကြတယ်။ဒီလိုယူတဲ့ဘာသာတွေလောကကြီးမှာရှိတယ်။ဘုရားလက်ထက်တော့ကလည်းရှိခဲ့ဘူးဒါပဲ။ဂဏီလည်းရှိနေကြတာပဲ။ဒီတော့ဗုဒ္ဓကပြောတယ်ဒီလိုတရားသောပုဂ္ဂိုလ်ကဖြန့်စင်းလို့ဖြစ်တာလည်းမဟုတ်ဘူးအတိတ်ဘဝမရှိဘူးဆိုတာလည်းမဟုတ်ဘူးအတိတ်ဘဝရှိတယ်အဲဒီရှိတဲ့အတိတ်ဘဝကလည်းပဲဘယ်လိုတွေပြုခဲ့တာလဲကိုယ်ပေါ်တိုင်းပြုခဲ့တာဘာတွေပြုခဲ့တာလဲကံတွေပြုခဲ့တာအဲဒီဒီတော့ကကံတွေပြုခဲ့ဖို့တဲ့အတွက်ပြစ္ဆုတ်ဘံဘဝမှာအကျိုးတရားတွေလာကြတာဒါကြောင့်ပြစ္ဆုတ်ဘံဘဝရလာခြင်းသည်မတော်တဆရတာလည်းမဟုတ်ဘူးဟုတ်ရလားပစ္စုပ္ပန်ဘဝရလာခြင်းဒီပါလေမတော်တဆရလာတယ်ရလာတာလည်းမဟုတ်ဘူး သူတော်တရားသောပုဂ္ဂိုလ်ကဖန်ဆင်းလို့ဖြစ်တာလေမဟုတ်ဘူးနော်သာဝရဘုရားကပဲဖန်ဆင်းလို့ဖြစ်သလားအလားရှင်မြတ်ကပဲဖန်ဆင်းလို့ဖြစ်သလားတန်တရားတွေမျိုးမျိုးမပွားနဲ့ဘုရားရဲ့အလိုဝါဒအရာဘယ်သူကမှဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးဘာကြောင့်ဖြစ်တယ်လဲအတိတ်ကံကြောင့်ဖြစ်တာဘာလို့ဖြစ်တယ်အတိတ်အတိတ်ကံကလည်းဘယ်သူလုပ်ခဲ့တာလဲကိုယ်ကိုယ်တိုင်လုပ်ခဲ့တာကိုယ်ကလည်းလုပ်ခဲ့တာအတိတ်တုန်းကလူတွေအခုလူတို့သလားမေးတော့တူတော့မတူဘူးနော်အတိတ်တုန်းကပုဂ္ဂိုလ်တွေအခုဒီဘက်ဘဝရောက်လာတာဟုတ်ရဲ့လားဒီလိုတော့မဟုတ်ဘူးနော်အတိတ်တုန်းကလူတွေဒီဘက်ဘဝရောက်လာပါတယ်ဆိုရင်ခိုင်နေမြဲတယ်ဒီနေတတ်နေဆိုတော့မှားတော့အယူကြီးဖြစ်ပါလိမ့်မယ်တကယ်ကတော့အတိတ်တုန်းကပုဂ္ဂိုလ်တွေဒီဘဝရောက်လာတာမဟုတ်ပါဘူးအတိတ်တုန်းကပုဂ္ဂိုလ်တွေအတိတ်တုန်းကပုဂ္ဂိုလ်တယောက်ယခုဘဝဖြစ်လာတဲ့ပုဂ္ဂိုလ်ကယခုဘဝဖြစ်လာတဲ့ပုဂ္ဂိုလ်တယောက်ဘလို့ပတ်သက်တယ်လဲမေးရင်အတေတော့ကကံယခုဘဝကအကျိုးကံနဲ့အကျိုးဘာလဲဗာလဲကံနဲ့အကျိုးအဲ့ဒါကိုအကြောင်းအကျိုးလို့ဒီလိုပြောတယ်နော်ကံနဲ့အကျိုးအတေတော့ကကံနေပြုခဲ့ဘူးတဲ့ယခုဘဝမှာကျိုးနေတာဖြစ်တယ်အတေတော့ကကံနဲ့ယခုဘဝအကျိုးနဲ့နော်ဘလို့ပတ်သက်တယ်လဲမေးရင်တော့အကြောင်းအကျိုးဆက်သွယ်မှုပတ်သက်ပါတယ်တတ္တိကံနေပြီးတော့ကျေးဇူးပြုပေးလိုက်တာတတ္တိကံနေပြီးတော့ဆိုင်သဘောမျိုးနဲ့ကျေးဇူးပြုပေးလိုက်တာဆရာပါတော်ဒီကနေဒီလိုတစ်ခုထွက်လိုက်တယ်အတန်ထွက်လိုက်တယ်မြန်မာနိုင်ငံအရိတမြန်မာနိုင်ငံရောက်သွားတာမေ့ရင်မရောက်ဘူးဒီကထွက်လိုက်တဲ့အတန်ဒီမြန်မာနိုင်ငံရောက်သွားတာဟုတ်ရလားမဟုတ်ဘူးဟုတ်တယ်လို့ထင်နေတယ်မဟုတ်ဘူးနော်ဒီကထွက်လိုက်တဲ့အတန်ဒီဒီမှာပဲပြတ်သွားတယ်ဒါဖြင့်မြန်မာနိုင်ငံဘယ်လိုရောက်သွားတယ်လဲမေ့ရင်ဆိုင်အစင်းစင်းနဲ့ရက်ခတ်ပြီးတော့မြန်မာနိုင်ငံမှာသွားပြီးတော့အတန်ဒီဖြစ်လာတာဒါတော့ဒီမှာဖြစ်တဲ့အတန်ဒီဒီမှာဖြစ်တယ်မြန်မာနိုင်ငံမှာဖြစ်တဲ့အတန်ကမြန်မာနိုင်ငံမှာတိတ်တန့်ပေါ်တဲ့ဒီကဖြစ်တဲ့အတန်နဲ့မြန်မာနိုင်ငံမှာပေါ်လာတဲ့အတန်နဲ့ဘယ်လိုဆက်ဆံမှုရှိတယ်လဲမေးရင်လှိုင်းစင်းစင်းနော်လှိုင်းစင်းစင်းရက်ခတ်ပြီးတော့ပေါ်သွားတာအဲဒီလိုနီးနေဒီကအတန်ဟိုရောက်တယ်လို့ထင်ရတာတကယ်တမ်းကျတော့ဒီကအတန်ဟိုရောက်ရလားမရောက်ဘူးဒီလိုပဲအတိတ်ကာလကလူပုဂ္ဂိုလ်ဒီယခုဘဝကိုရောက်လာသလားမရောက်ဘူးအတိတ်ဘဝကကံနေယခုဘဝကိုရောက်လာသလားဒါလည်းမရောက်ဘူးအဲ့လိုမရောက်ပေမဲ့အတေဘဝကပြုလုပ်တဲ့ကောင်းကံမကောင်းကံတွေယခုဘဝမှာလာပြီးတော့ကောင်းကျိုးမကောင်းကျိုးဖြစ်နေတယ်။ဘယ်လိုနည်းနဲ့ဖြစ်နေတယ်ခုနလိုပဲအကြောင်းကျိုးဆက်သွယ်မှုနဲ့ဖိုင်းသဘောနဲ့ရက်ခတ်ပြီးတော့ဖြစ်နေတာဒီလိုမှားမယ်နော်။အတေတုံးကကံပြီးယခုအထိလိုက်လာတာဟုတ်ရဲ့လား။မဟုတ်ဘူးနော်။အတေတုံးကကံပြီးနန္ဒီရဖြစ်ပြီးရင်ပြက်တယ်ဘယ်ရှင်ပြက်တော့ဖြစ်နေချင်းပြက်တယ်။ဘယ်နေရာမှာပြက်တော့ဖြစ်တဲ့နေရာပြက်တယ်။ဟုတ်ရဲ့လား။ကံစရနန္ဒီရဘယ်ရှင်ပြက်လဲ။ဖြစ်တဲ့ခြင်းပြက်တယ်ဘယ်နေရာပြက်လဲဖြစ်တဲ့နေရာပြက်တယ်အပြက်သွားပြီးတော့ယခုအကျိုးတွေပေးနေတယ်ဆိုဘယ်လိုပတ်သက်တယ်ဖိုင်းသဘောနဲ့တတ်တည်နဲ့ကျေးဇူးပြုပေးလိုက်တာနော်အဲဒီလိုကျေးဇူးပြုပေးလိုက်တဲ့ဒီဘဝမှာလာပြီးတော့အကျိုးတွေရပါတယ်အဲဒါကြောင့်အတိတ်ကံကြောင့်ပစ္စုပန်ဘဝမှာအကျိုးတွေလာရပါတယ်လို့သိစေခြင်းလို့နံပါတ်၄ကနဲ့နံပါတ်၄ကိုကြောင်းကျိုးဆက်တော့ပြလိုက်တာပုဂ္ဂတရောဗာဇင်လို့ဖြစ်တာလည်းမဟုတ်ပါဘူးဖျက်ပါစေလို့ဖြစ်တာလည်းမဟုတ်ပါဘူးအတိတ်ကံကြောင့်ဖြစ်လာကြတာပါဒီလိုမှရမယ်နော်ကောင်းပြီအတိတ်ကံကြောင့်ပြိဿပံဘဝမှာလာပြီးတော့လူဘဝနတ်ဘဝဗြဟ္မာဘဝခွေးချင်းကနေဆံဘဝဘဝတစ်ခုရလာကြပြီအဲလိုရလာတဲ့အခါကျတော့အဲ့ဒီဘဝမှာဒီတိုင်းနေကြသလားမေးရင်ဒီတိုင်းမနေဘူးရလာတဲ့ဘဝကနံပါတ်1အခွက်ရလာတဲ့ဘဝကနံပါတ်2အခွက်နော်2အခွက်တွေ့မယ်ဘယ်တရားတွေလဲမေးရင်ဝိညာဉ်နာယောသလယရဏသတ္တဝိရဏဝိညာဉ်ဒါကစိတ်ကိုပြောတာနာဒါကစိတ္တိကိုပြောတာယောဒါကယုတ်ကိုပြောတာစိတ်ရဲ့စိတ္တိရဲ့ယုတ်ရဲ့ဘာတယ်လဲစိတ်ရဲ့စိတ္တိရဲ့ယုတ်ရဲ့ဝိညာဉ်နာယောဒါဘယ်လိုတွေတော့စိတ်ရဲ့စိတ္တိရဲ့ယုတ်ရဲ့ပြန်ပြောပါဝိညာဉ်နာယောဒါဘယ်လိုတွေတော့စိတ်ရဲ့စိတ္တိရဲ့ယုတ်ရဲ့ဟုတ်ပြီအဲ့တော့စိတ်တွေဖြစ်နေတာစိတ္တိတွေဖြစ်နေတာယုတ်တွေဖြစ်နေတာကိုဘဝတစ်ခုလို့ခေါ်တယ်ဘဝတစ်ခုဘဝတစ်ခုလူဖြစ်တယ်၊နတ်ဖြစ်တယ်၊ဗြဟ္မာဖြစ်တယ်၊ခွေးချင်းကလေးဆံဖြစ်တယ်ပုဂ္ဂိုလ်တ attva တွေမျိုးမျိုးပြောခြင်းပြောမယ်ဒါပေမဲ့ဘာတွေဖြစ်တယ်လဲမေးရင်စိတ်တွေဖြစ်တယ်စိတ္တိတွေဖြစ်တယ်ယုတ်တွေဖြစ်တယ်ဒါဘဝတစ်ခုရဲ့အဓိကတရား၃မျိုးပဲလူဘဝရောက်လာရင်စိတ်ရှိတယ်စိတ္တိရှိတယ်ယုတ်ရှိတယ်နတ်ဘဝရောက်သွားတော့လည်းဘာတွေနဲ့နေရမှာလဲစေရစတိတည်းရရုပ်ရဟောခွေးချင်းကတိစ္ဆာဖြစ်တော့လဲဘာရင်းနဲ့နေရမှာလဲစေရစတိတည်းရရုပ်ရဒါနဲ့ပဲနေရမှာနော်အဲ့တော့ဘဝတစ်ခုရလာရင်စိတ်ရှိတယ်စတိတည်းရှိတယ်ရုပ်ရှိတယ် ရကောကောကောကောတဏ္ဍာကိုပြကြည်ငါတဏ္ဍာမှာလူဖြစ်နေတယ်နဲ့အလူရဲ့ပုံမန္တရာဖြစ်နေတယ်ယောက်ျားဖြစ်နေတယ်မိန်းမဖြစ်နေတယ်ပုံမန္တရာကြည့်ပြီးတော့လူနဲ့ပြမပုံမန္တရာကြည့်ပြီးတော့ယောက်ျားမိန်းမဒီပေါ်လာချင်းနဲ့မိမနာမဲ့ပြင်ချင်းပြင်မယ်ဒါပေမဲ့တကယ်စစ်လိုက်တော့တရားအချင်းချင်းဘယ်လိုမျိုးရှိလဲပေါင်းမျိုးရှိတယ်ဗာတရားတွေလဲစိတ်ရယ်စိတ္တရယ်ရုပ်ရယ်တရား၃မျိုးပဲရှိတယ်အဲ့ဒီတရား၃မျိုးပေါင်းစပ်ထားတာကိုလူလို့ခေါ်တာယောက်ျားလို့ခေါ်တာမိန်းမလို့ခေါ်တာခွေးချင်းနဲ့တိရစ္ဆာန်လို့ဒီလိုခေါ်နေကြတာပေါ့နော်ကာမိတာပြင်စိတ်စိတ္တရယ်တရား၃မျိုးဒီထဲမှာဘယ်လိုရေးတာလဲစိတ်ကိုဘယ်လိုရေးတာလဲဝိညာဉ်စိတ္တိကနာယောကယုတ်အလုံးမလိုက်တော့ဝိညာဉ်နာယုတ်ဟုတ်ပြီစိတ်ရဲ့စိတ္တိရဲ့ယုတ်ရဲ့၃မျိုးပေါင်းလိုက်တော့ဝိညာဉ်နာယုတ်ဟုတ်ပြီနော်ဒီအောင်နာလေးနည်းနည်းကြည့်လိုက်တဲ့အခါကျတော့နာယုတ်ပြီးတော့ဘုလို့တွေ့တော့သလာယရဏအဲဒီသလာယရဏရဲ့ဖန္တာရဲ့ဝရဏရဲ့ဒီတရား၃မျိုးကတော့သိကြမဟုတ်တော့ပါဘူးတဲ့အဲဒီစိတ်စိတ္တိယုတ်တရား၃မျိုးတက်ကနေပြီးတော့သူတို့ကသိကြခွဲပြီးတော့နာမည်တက်ပေးလိုက်တာပါ။ဒါပြလို့လည်းမင်းရဲ့သူတို့နဲ့ပြောစရာစကားလေးတွေရှိနေလို့ပါတဲ့နော်။အဲ့တော့စိတ်စရိတ္တယုတ်၃မျိုးတည်းကနေပြီးတော့နာမည်တွေသိကြခွဲထုတ်လိုက်တယ်ဘယ်လိုတွေပါလဲ။သလာယရဏယေသန္တာယေဝေဒနာယေတရားဘယ်နှမျိုးလဲ၃မျိုး။အဲ့ဒီ၃မျိုးဒီသိကြတရားလားစိတ်စရိတ္တယုတ်ထဲမှာပါတဲ့တရားတွေလား။အဲပါဠိတာတရားတွေနော်ပါဠိတာတရားတွေကာမိတာဖြင့်သာလာယရဏဆိုတာဟာသာသရာက6အာယရဏကအာယရဏအာယရဏ6ပါအာယရဏ6ပါးကတော့ဒီလိုတွေလဲလို့မေးရင်မျက်စိကြီးနားကြီးနှာခေါင်းကြီးလျှာကြီးကိုယ်ကြီးစိတ်ဒုတိယစာမျက်နှာမှာတွေ့ပါလိမ့်မယ်နော်ဒုတိယစာမျက်နှာမှာတွေ့ပါလိမ့်မယ်ဒုတိယသံဃာနာမသလာယရဏ6ပါးကိုရည်တွေ့ပြထားတယ်။တွေ့ရလား။ဘယ်လိုတွေလဲ။မျက်စိ၊နား၊နှာခေါင်း၊လျှာ၊ကိုယ်စိတ်။မျက်စိကမျက်စိကြည့်တဲ့ကိုပြောတာနော်။အကြည့်ရတာကတော့ဘုန်းကြီးကပါဠိလိုပဒါရလိုခေါ်လို့ညမာလိုကြည့်တဲ့လိုပြောလိုက်တာပါပဲ။ဘုန်းကြီးတို့ပုံမန္တရာလေးဘယ်လိုရှိတယ်လဲမေးရင်တော့ပုံမန္တရာမပြောနိုင်ပါဘူးနော်။ပုံမန္တရာမပြောနိုင်ပါဘူး။မျက်စိအကြည့်တဲ့အထက်မှာမျက်စိအလုံးကြီးထဲမှာမျက်တော်ခုနှစ်တန်းရှိတယ်လို့ဆိုတယ်။အဲဒီထဲမှာဘုန်းကြီးတို့သောင်းအဲဒီထဲမှာသောင်းကောင်းပမာဏသွေးကြည်လေးတွေရှိတယ်။အဲဒီသွေးလေးတွေကိုမှီပြီးတော့မျက်စိကြည်တာကလေးရှိတယ်လို့ဒီလိုပြောပါတယ်။ဒါကတော့ဘုန်းကြီးတို့စာလုံးရပေါ့နော်။နောက်တစ်ခါနားကြည့်တယ်ဆိုတာလဲနားပေါက်ကြည့်အတွင်းထဲမှာအမွေးညင်းလူလေးတွေရှိတယ်။အဲဒီအမွေးလေးတွေကိုတင်မှီပြီးတော့နားကြည့်တယ်နားအကြည့်တယ်ရှိတယ်လို့ပြောပါတယ်။၎င်းကြီးတဲ့ဆိုတာလည်းနှာခေါင်းရဲ့အတွင်းထဲမှာပုပ္ပတိပဲဆက်ထားတယ်။အဲဘုန်းကြီးတို့စိတ်ခွာတန်တန်အဲဒီလိုဆောင်းတဲ့နေရာလေးမှာအကြည်ဓာတ်ကလေးတွေတည်ရှိတယ်လို့ဒီလိုပြောပါတယ်။လျှာကြီးတဲ့ဆိုတာလည်းနေရာရဲ့လည်းကောင်းမှာကြာရွက်တန်တဲ့အဝဝိုင်းလေးရှိတယ်။အဲဒီအဝဝိုင်းလေးထဲမှာလျှာကြီးတဲ့ရှိတယ်လို့ဆိုပါတယ်။ကာယကြီးတဲ့ကျတော့တစ်ခုလုံးမှာပြန့်နှံ့ပြီးတော့တည်တယ်လို့ပြောပါတယ်။နော်။တစ်ခုလုံးမှာပြန့်နှံ့ပြီးတော့ကာယကြီးတဲ့ရှိတယ်။ဒီလိုဆိုတော့အဲဒီအခြေတဲ့ဆိုတာဘာလို့တာလဲလို့မေးရင်အာယုံခံစားနိုင်တဲ့တတ္တိရှိတယ်။ဘာကိုခံစားနိုင်လဲ။အာယုံကိုခံစားနိုင်တယ်။ခံစားနိုင်တယ်ဆိုတာတဲ့။နော်။အာယုံကိုဖမ်းယူနိုင်တယ်ဆိုတာကပုံမှန်ပါပေါ့။ခေါင်းကြီးတို့အဲရေဒီယိုများလွှင့်တဲ့အခါကျတော့ဒီကနေပြီးတော့ရေဒီယိုလိုင်းကိုဖမ်းယူနိုင်တဲ့ရစီဘာလေးတွေရှိတယ်။အဲ့ဒီလေစီပါလေးရှိလို့ဟိုကအတန်ဆိုင်ဒီမှာလာရိုက်တဲ့အခါကျတော့ဒီမှာလာပြီးတော့အတန်လေးပေါ်တယ်။အဲ့ဒီလိုပဲမျက်စိကြည့်တာနားကြည့်တာဆိုတာလည်းသူကလေစီပါသဘောမျိုးလေးပဲ။အသက်ဆင်းလို့အတန်လို့အာယုံကလေးတွေကိုဖမ်းယူနိုင်တဲ့စွန့်ရင်တတ်ရှိတဲ့အရာကလေးတွေပဲနော်။အဲ့ဒီအရာကလေးတွေကိုအာယုံကလာပြီးတော့ရိုက်တယ်။အဲ့ဒီလိုရိုက်တဲ့အခါကျတော့မျက်စိကြည့်တဲ့မှာအဆင်းကလာရိုက်ရင်မျက်စိပေါ်တယ်ဘာပေါ်လဲအဲ့တော့မျက်စိကြည့်တဲ့ရဲ့အဆင်းရဲ့မြင်စေရဲ့သုံးပါတွဲလိုက်ပေါ့တပြောသားမအောင်မျက်စိကြည့်တဲ့ရဲ့အဆင်းရဲ့မြင်စေရဲ့ပြန်ပြောပါအောင်မျက်စိကြည့်တာကတော့အခန္ဓာလို့ပြောတယ်နော်အခန္ဓာအဆင်းကတော့အတိုက်တန်မြင်စေကအပွင့်တန်အခန္ဓာနဲ့အတိုက်တန်နဲ့တွဲလိုက်တဲ့အခါမှာဗဒ္ဒပေါ်ပါလေ အပွင့်ကပေါ်တယ်ဒီနေရာမှာဘုန်းကြီးတို့ပြိဿတိဓာတ်ဆိုတဲ့သကလုံးလေးတည်းထားကြည့်ဓာတ်ဆိုတာမြန်မာလိုပြရင်သဘောလေးနော်ဓာတ်ဆိုတာသဘောလေးအဲ့ဒါဓာတ်ဆိုတာသဘောလေးဖြစ်တဲ့အတွက်ပုံမှန်သဏ္ဍာန်လည်းမရှိဘူးရအောင်ထုတ်တယ်မဟုတ်ဘူးသဘာဝတရားလေးတပြံပြောမယ်မျက်စိကြည့်တဲ့နဲ့အစိမ့်နဲ့ကြာရင်ဗာစိတ်ပေါ်မလဲမျက်စိကြည့်တာကဗာတတ်တော့အထံတဲ့အစိမ့်ကမျက်စိကအပွင့်တဲ့နာကြည့်ရတဲ့နဲ့တိုက်ရင်ဗာစိတ်ပေါ်မယ်နာကြည့်တဲ့ကအတန်ကကြားစိတ်ကနှာခေါင်းကြည့်တဲ့ရတာနဲ့အနားနဲ့တိုက်ရင်ဗာစိတ်ပေါ်မယ်နှာခေါင်းကြည့်ကအနားကနာစိတ်ကလျှာကြည့်တဲ့နဲ့ရတာနဲ့တိုက်ရင်ဗာစိတ်ပေါ်မယ်လျှာကြည့်တဲ့ကအရသာကသာစိတ်ကကာယကြည်နဲ့တွေ့ရစရာနဲ့တိုက်ရင်ဗာစိတ်ပေါ်မယ်ကာယကြည်ကတွေ့ထစရာကတွေ့ထစေရနာကောင်းစိတ်ကဟုတ်ပြီနော်နောက်ကမနောဆိုတာရှိတယ်မနောကြတော့သူကရုံမဟုတ်တော့ဘူးနော်မျက်စိကြည်ရဲ့နားကြည်ရဲ့နှာခေါင်းကြည်ရဲ့လျှာကြည်ရဲ့ကိုယ်ကြည်အဲ့ဒီငါးမျိုးကရုပ်မနောကြတော့မနောလို့လည်းပြောတယ်စိတ်လို့လည်းပြောတယ်သတိဓမ္မဘယ်လိုရေးတာလဲဘဝင်စိတ်နော်ဘဝင်စိတ်တနည်းအားဖြင့်ပြောရင်မနောပါဠိတော်မှာမြတ်စွာဘုရားဟောခဲ့တာကတော့မနောလို့ဟောခဲ့တယ်သိညုံမှာတော့ဘဝင်စိတ်လို့ပြထားတယ်အတူတူပဲအဲ့တော့မနောဆိုတဲ့ဘဝင်စိတ်နဲ့ဘဝင်စိတ်ဆိုတာယုံလားနံလားနံတရားမျက်စိကြည့်နာကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်ကယုံတရားဘဝင်စိတ်ကနံတရားဟုတ်ပြီအဲ့ဒီဘဝင်စိတ်နဲ့ဗာနဲ့တိုက်မလဲကြံတွေးစရာကြံတွေးစရာအဲ့ဒီကြံတွေးစရာဆိုတာအာယုံတွေကိုပြောတာနော်ဆရာပါဆိုခွန်ကြီးတို့ပြိဿတွေယနေ့ဩအတွေးတွေများနေတာအတွေးစိတ်ကဟိုရောက်ဒီရောက်စိတ်တွေကပြန်လွင်နေတာစိတ်ကဟိုရောက်ဒီရောက်နေတရားထိုင်လို့မရပါဘူးဒီလိုပြောတယ်မဟုတ်လားစိတ်ကဟိုရောက်ဒီရောက်ရောက်တာမဟုတ်ဘူးစိတ်ကဟောဒီဒီသွားနေတဲ့နေသားရှိရလားစိတ်ဗမာပေါ်လေကိုယ်ရင်းမှာပေါ်လေဗမာပေါ်လေကိုယ်ရင်းမှာပေါ်တော့ဘယ်နေရာမှာပေါ်လဲအဲ့ဒီမနောမှာမိပေါ်တာဟုတ်လားမနောမှာမိပြီးတော့စိတ်တွေပေါ်တယ်အဲ့တော့စိတ်ကဘယ်နေရာမှာသွားပြီးတော့မပေါ်နိုင်ဘူးမိမိရဲ့မနောမှာမိပြီးတော့စိတ်တွေပေါ်တယ်ပေါ်ပြီးတော့ဘယ်နေရာမှာပြက်လဲမနောမှာပြက်ပေါ်တဲ့နေရာမှာပဲပြက်တာပဲဟုတ်လားပေါ်တဲ့နေရာမှာပဲပြက်တော့မိမိစိတ်ကလေးဒီအာစိတ်ကလေးပြန်နေသွားတယ်ဒါစကားဖြစ်ပြောတာတကယ်ပြန်လည်နေတဲ့သတ္တိတို့မှာရှိရလားပြန်လည်သွားတယ်ဆိုတော့ဘုမာစက်တော်မွေးလေးတကူအဖောင်လေးတကူဒီကနေပြန်ပြီးတော့လွင့်ပြီးတော့တင်းရကလေးတကူဒီကနေလွင့်ပြီးတခြားရောက်သွားတယ်လို့မျိုးဒါတင်းစားပြောလိုက်တာတကယ်လားကျတော့တခြားရောက်သွားနိုင်တဲ့သတ္တိတို့မှာရှိရလားမရှိဘူးတော့ဒီနေရာမှာဖြစ်ဒီနေရာမှာပြက်ဒါဖြင့်ပြန်လည်နေတာဘာပြောတာလဲအာယုံအမျိုးမျိုးကိုသူကဖမ်းယူလိုက်တာနော်ဘာကိုဖမ်းယူလိုက်ကြလဲအရိယာယုံမျိုးမကဘာယုံနေလဲမင်းကြံတွေးစရာအာယုံစိတ်နဲ့တွေးလို့ရတဲ့မှန်သမျှကြံလို့ရတဲ့မှန်သမျှအကုန်လုံးအရိယာယုံနေဗမာလာတိုက်တော့မနှောမာလာတိုက်တယ်ဘာစိတ်တွေပေါ်တော့တွေးတော့စိတ်တွေကြံတွေးစိတ်တွေပေါ်တယ်ဟုတ်တယ်မလားအဲ့ဒီလိုအာယုံအမျိုးမျိုးကလာတိုက်လို့ကြံတွေးစိတ်တွေတွေးတော့စိတ်တွေမျိုးမျိုးဖြစ်တာကိုပဲစိတ်တွေပြန်လိုက်တာအစိတ်တွေဟိုရောက်ဒီရောက်စေစားပြီးပြောလိုက်တာအမှန်စိတ်တွေဘယ်မှမရောက်ဘူးနော်ဘယ်မှမရောက်ဘူးဒီကနေအိမ်ပြန်ရောက်သွားနိုင်ရလားမရောက်ဘူးဒီကနေအိမ်လည်းပြန်မရောက်ဘူးမြို့လည်းလည်းပြန်မရောက်ဘူးမြန်မာပြည်လည်းပြန်မရောက်ဘူးဘယ်မှပြန်မရောက်ဘူးစိတ်တွေဘာမှဖြစ်တော့မနှောမှဖြစ်တာဘာမှပြက်လဲမနှောမှပဲပြက်တာပဲဒီလိုဆိုရင်ဘာဖြစ်လို့အိမ်ကိုတရိယာနေတယ်လဲဘာဖြစ်လို့ရန်ကုန်တရိယာနေတယ်လဲမင်းရင်အဲ့ဒီအာယုံကဒီမှာလာတိုက်တာနော်အဲ့ဒီအာယုံတွေကဘယ်မှလာတဲ့တော့မနောမှလာတဲ့တော့ဗာစိတ်တွေပေါ်တော့ကြံတွေးစိတ်တွေတွေးတော်စိတ်တွေပေါ်တာဟုတ်ရဲ့လားအဲ့ဒါကိုပဲစိတ်တွေပြန်လွန်လိုက်တာစိတ်တွေဟိုရောက်ဒီရောက်တမာရီကိုမရပါဘူးလို့ဒီလိုပြောနေကြတာဒါကအဲ့ဒီတွေးစိတ်ကိုရှုရင်ဆိုကြပါစို့မိမိစိတ်ကအိမ်ပြန်ရောက်နေတယ်ဆိုရင်အဲ့ဒီတွေးစိတ်ကိုရှုတဲ့ယောဂီပုဂ္ဂိုလ်တရားသည်ဘယ်အာယုံပြီးရှုမလဲအိမ်အာယုံပြီးရှုရမှာပေါ့တကယ်လို့သာလေအဲ့ဒီကိုယ့်ရဲ့စိတ်ကလေအိမ်ပြန်ပြန်ရောက်နေတယ်ဆိုရင်အဲ့ဒီတွင်းစိတ်ကိုရှုကျင်တဲ့ဝိပဿနာရှုတဲ့ယောဂီဘယ်ကောအာယုံပြီးရှုရမှာလဲ။ပြန်အာယုံပြီးရှုလို့ရပါမလား။မရပါဘူး။ပြန်ရမလဲ။ တကယ်တမ်းကျတော့အဲ့ဒီစိတ်ဒီဘယ်မှာပေါ်လဲမနောဆိုတာမိမိခန္ဓာကိုယ်ထဲမှာရှိတယ်အဲ့ဒီမနောမှာတွေးတောစိတ်ကလေးပေါ်တယ်အဲ့ဒီတွေးတောစိတ်ကိုရှုခြင်းလဲမနောကွာယုံပြီးရှုခန္ဓာကိုယ်ထဲမှာပဲရှုဒီလိုမလားဒီတော့စိတ်ကလေးကတွေးတောစိတ်ကလေးကအိမ်ကြောင်းတွေးနေရင်အိမ်ကိုအာယုံပြီးရှုရမှာလားကိုယ်စိတ်ကိုအာယုံပြီးရှုရမှာလားအဲ့အာယုံပြီးရှုလို့မရဘူးနော်ဘုမာစိတ်ကနေပြီးတော့ဟာမိစေတငယ်ချင်းတွေကြောက်နေတဲ့အလုံးကိုင်းတွေကြောက်နေတယ်အဲ့လိုကြောက်နေတဲ့အခါမျိုးမှာတရားရှုတယ်တရားရှုမယ်တွေ့တော့စိတ်ကလေးကိုရှုမယ်ဆိုရင်အဲ့ဒီအလုံးကိုင်းတွေနှမ်းပြီးအာယုံပြည့်ရှုလို့ရပါမလားတငယ်ချင်းတွေနှမ်းအာယုံပြည့်ရှုလို့ရပါမလားဘယ်ကွာရင်မရှုမလဲမနောအာယုံပြည့်ရှုဘုမာဘာကြောင့်လဲစိတ်တွေဘုမာဖြစ်တော့မနောမှာဖြစ်တာဒါကြောင့်မနောကအာယုံပြည့်ရှုနော်အဲဒီတော့မနောကအယုံပြုရှုလိုက်တာနဲ့တကယ်နဲ့အခုနောက်တော့အဲဒီလိုတကယ်ချင်းမိတ်ဆွေတို့မြို့တို့အဲဒီအယုံတွေကြောက်သွားပါလိမ့်မယ်ဟုတ်လားအဲဒါကြောင့်တမာရီမရဘူးစိတ်တွေပြန်လွင့်နေတယ်စိတ်တွေဟိုရောက်တည်းရောက်ရောက်နေတယ်ဆိုတာဒါအထင်ပြောတာနော်တကယ်တမ်းကျတော့စိတ်ဘယ်မှမရဘူးစိတ်ဒီထဲမှာပဲရှိတယ်အဲဒီစိတ်ကောကောကသိအောင်ကြည့်သိတာနဲ့တကယ်နဲ့အော်ဒီစိတ်ကလေးဖြစ်နေပြီတွေးစိတ်ကလေးပေါ်နေပြီတွေးစိတ်ကလေးပေါ်နေပြီအဲဒီစိတ်ကလေးကိုမျိုးလုံးလေးနှိမ့်ပြီးတော့အဲဒီစိတ်ကလေးကိုတီးပေးလိုက်၊ကြီးပေးလိုက်၊အာယုံပြုတ်ပေးလိုက်။အဲဒီတော့အာယုံပြုတ်ပေးလိုက်တာနဲ့တကယ်နဲ့ဟောတွေးတော့စိတ်ကလေးဆက်တွေးနိုင်သေးရလား။မတွေးတော့ဘူး။အဲဒီတော့တွေးတော့စိတ်မှမရှိတော့ဘူးဆိုတာတွေးစရာအာယုံရောရှိသေးရလား။မရှိတော့ဘူး။အဲဒီနည်းနဲ့ရှင်းရမယ်နော်။ကဲကောင်းပြီဒါနောက်နေ့လည်းထပ်ပြီးတော့ပြောပါအောင်မယ်။မနောနဲ့ခြံတွေးဉာဏ်နဲ့တိုက်တော့ပါစိတ်ပေါ်မယ်။တွေးတော့စိတ်ပေါ်မယ်။တွေးတော့စိတ်ဗမာပေါ်မယ်။မနောမှပေါ်မယ်။မိမိရဲ့မနောသည်အခန္ဓာလားအတိုင်းတလားခန္ဓာကြံတွေးစရာကအတိုင်းတမနောကအခန္ဓာကြံတွေးစရာကအတိုင်းတတွေးတော်စိတ်ကအပွင့်တဟုတ်ရလားအလုံးပေါ်လိုက်တော့ခန္ဓာဘယ်နှမျိုးလဲ6မျိုးဘယ်လိုတွေပါလဲမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်သိဘယ်နှမျိုးလဲအခန္ဓာကလည်းအတိုင်းတန်းကလည်းဘယ်လိုမျိုးလဲဘယ်လိုတွေပါလဲအစင်အနံအနံအရသာတွေးသည့်စရာကြံသည့်စရာဟုတ်လားအပွင့်တန်းကဘယ်လိုမျိုးလဲဘယ်လိုတွေပါလဲမြင်စိကြားစိနံစိသာစိညာနာကောင်းစိတွေးတော်ကြံစီစိဘယ်လိုမျိုးလဲအခန္ဓာက6မျိုးအတိုင်းဓာတ်က6မျိုးအပွင့်ဓာတ်က6မျိုးနော်အခန္ဓာ6မျိုးနဲ့အတိုင်းဓာတ်6မျိုးပေါင်းရင်12မျိုးအဲ့ဒီ12မျိုးကိုအာယတန12ပါးလို့ခေါ်တယ်ဘယ်လိုခေါ်လဲအဲ့ဒီတော့မှရေးထားတာရှိလားအာယတန12ပါးလဲဘယ်လိုတွေပါလဲအခန္ဓာက6ပါးအတိုင်းဓာတ်က6ပါးတဘာချင်းပြောပါဆိုရင်မြန်မာလိုပြောမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အစင်အနံအနံအရသာတွေးကြည့်စရာကြံတွေးစရာသတိစနမျိုးကိုဘယ်လိုခေါ်မလဲအာယတနာစနပါနောက်တစ်ခါဓာတ်16ပါးဆိုတာက638ကိုပြောတာအခန္ဓာ6မျိုးအတိုက်ဓာတ်6မျိုးအပွင့်ဓာတ်6မျိုး6သုံးလီပရိစ္ဆေကိုဘယ်လိုခေါ်မလဲ38ပါးဒီလိုမဟုတ်လားတပါးချင်းယူတတ်ပါဆိုရင်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အစင်အသံအနံအရသာတွေးကြည့်စရာကြံတွေးစရာမြင်စိကြားစိနံစိစားစိညာနာကောင်းစိတွေးတော်ချက်စီစိအလုံးပေါင်းလိုက်တော့ဓာတ်ဘယ်နှမျိုးလဲ38ပါအာယတနာကဘယ်နှပါလဲကဲအာယတနာ7ပါကိုပြန်ပြီးတော့ခွဲကြည့်လိုက်မယ်အတွင်းအာယတနာ6ပါအပြင်အာယတနာ6ပါဟုတ်ရလားအတွင်းအာယတနာ6ပါကခန္ဓာအပြင်အာယတနာ6ပါကအတိုက်တအတွင်းအာယတနာ6ပါကဘယ်လိုတွေပါလဲမျက်စိအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အပြင်အာရဏ၆ပါးကဘယ်လိုတွေပါလဲအသိအတန်အနံအယတာတွေးကြည့်စရာကြံတွေးစရာ အာလမ္မာနအာယရဏသနပါအဲ့ဒီအတွဲအာယရဏဗျာယရဏနှစ်မျိုးရှိတဲ့အထက်မှာစဝိုင်းထဲမှာသလယရဏဆိုတဲ့သကလုံးလေးရှိတယ်။ဟုတ်ရလားစဝိုင်းထဲမှာလေဘယ်လိုရှိလဲအဲ့ဒီသလယရဏဒီတဲ့အတွဲအာယရဏ6ပါးကိုပြောတာပါတဲ့ဘယ်လိုကိုပြောတာလဲအခန္ဓာလားတိုက်တယ်လားအခန္ဓာဘာသာပါလေအခန္ဓာအတွင်းအာရဏ6ပါးအခန္ဓာအဲ့တော့သလယရဏသလယရဏသရကတပါးချင်းပြောပါအောင်မလို့ရပါလေမျက်စိရဲ့ကြည်နားရဲ့ကြည်နှာခေါင်းရဲ့ကြည်လျှာရဲ့ကြည်ကိုယ်ရဲ့ကြည်စိတ်အခန္ဓာလားတိုက်တယ်လားအခန္ဓာဒီတော့ဟောဒီတည်းမှာအခန္ဓာကိုတိုက်ရပြတာလေတိုက်တဲ့ကိုမပြဘူးအပွင့်တဲ့မပါဘူးနော်အခန္ဓာကိုကြည်တော်အဖြစ်အခန္ဓာကိုနားလည်ရင်အတိုက်အခံကိုလည်းနားလည်လိုက်ပါအပွင့်တဲ့ကိုလည်းနားလည်လိုက်ပါအားလုံးပေါင်းလိုက်တော့အာရိသလာယရဏဆိုတဲ့နေရာမှာတရားပေါင်း18ပါးနားလည်လိုက်ပါဘယ်နှပါလဲအခန္ဓာက6ပါးအတိုက်အခံက6ပါးအပွင့်တဲ့က6ပါး6လုံးလीဟုတ်ပြီအဲ့ဒီတော့မျက်စိအကြည်ရဲ့အဆင်းရဲ့တိုက်တယ်မြင်စိတ်ပေါ်တယ်မျက်စိအကြည်ရဲ့အဆင်းရဲ့တိုက်တယ်မြင်စိတ်ပေါ်တယ်ဒါသလိုက်ရဏနေရာမှာပြောနေတာနော်သလိုက်ရဏနေရာမှာဘယ်လိုလဲဘယ်လိုပရမသောဘယ်လိုလဲဘယ်လိုတိုက်ပါလိမျက်စိအကြည်ရဲ့အဆင်းရဲ့တိုက်တယ်ပါစိတ်ပေါ်မယ်မြင်စိတ်ပေါ်မယ်ဟုတ်ပြီနော်မျက်စိအကြည်ရဲ့အဆင်းရဲ့တိုက်တယ်မြင်စိတ်ပေါ်မယ်မျက်စိအကြည်ရဲ့အဆင်းရဲ့မြင်စိတ်ရဲ့ဘယ်နှပါဖြစ်သွားလဲပေါင်းမဖြစ်တော့ဘူး။အဲဒီပေါင်းမပေါင်းဆောင်တာကိုဖတ်တာလို့ခေါ်မယ်။ဟုတ်ရဲ့လား။ကြည့်ကြည့်လား။အဲဒီပေါင်းမပေါင်းဆောင်တာကိုဖတ်တာလို့ခေါ်မယ်။စာထဲမှာတော့သာလရဏဖြစ်စေဖတ်တော့သာလရဏကြောင့်ဖတ်တာဖြစ်တယ်။ဒီလိုပြောတာကိုဘယ်လိုဖြစ်သလဲမေးရင်ဘယ်လိုပြောမလဲ။မျက်စိကြည့်ရဲ့ဆင်းရဲ့မြင်စေရဲ့ပေါင်းမပေါင်းဆောင်တာကိုဖတ်တာလို့ခေါ်ပါလေ။ကြည့်ကြည့်လား။မျက်စိကြည့်ရဲ့ပေါင်းမပေါင်းဆောင်တာကိုဖန်သားလို့ခေါ်ပါလေနောက်တစ်ခါနာကြည်ရဲ့အတန်ရဲ့ကြားစိတ်ရဲ့ပေါင်းမပေါင်းဆောင်တာကိုဖန်သားလို့ခေါ်ပါလေနှာခေါင်းကြည်ရဲ့အနားရဲ့နာစိတ်ရဲ့ပေါင်းမပေါင်းဆောင်တာကိုဖန်သားလို့ခေါ်ပါလေလျှာကြည်ရဲ့အရသာရဲ့စားစိတ်ရဲ့ပေါင်းမပေါင်းဆောင်တာကိုဖန်သားလို့ခေါ်ပါလေမနောကာယကြည်ရဲ့တွေးတိဖြာရဲ့ဉာဏ်နာကောင်းစေရဲ့ပေါမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါတယ်စိတ်ရဲ့ကြံတွေးစရာရဲ့တွေးတော်ကြည်စီစေရဲ့ပေါမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါတယ်ဒီလိုတော့ဖတ်တာဘယ်လိုမျိုးရသွားလဲ6မျိုးရသွားတယ်ဘယ်လိုမျိုးလဲ6မျိုးရသွားတယ်ကြံတစ်ပါးချင်းပြန်ပြောကြစို့မြေစီအကြီးရဲ့အစင်းရဲ့မြေစီရဲ့ပေါမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါလေ။နာအကြီးရဲ့အတန်ရဲ့ကြားစိတ်ရဲ့ပေါမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါလေ။နှာခေါင်းအကြီးရဲ့အနက်ရဲ့လျှာအကြီးရဲ့အရသာရဲ့စားစိတ်ရဲ့ပေါင်းမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါလေ။ကာယကြည်ရဲ့တွေးသည့်စရာရဲ့ဉာဏ်နာကောင်းစေရဲ့ပေါင်းမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါလေ။ဘဝင်စေရဲ့ကြံတွေးစရာရဲ့တွေးတော်ကြစီစေရဲ့ပေါင်းမပေါင်းဆောင်တာကိုခန္ဓာလို့ခေါ်ပါလေ။ဒါသလယရဏကြောင့်ဖတ်တာဖြစ်တာ။ဘာကြောင့်မဖြစ်တာလဲ။သလယရဏကြောင့်ဖတ်တာဖြစ်တယ်။အဲ့တော့သလယရဏကြောင့်ဖတ်တာဘယ်လိုဖြစ်လာတယ်လဲလို့မေးလာခဲ့ရင်ဒီတိုင်းဖြေဖို့ပဲနော်။ဖတ်တာကတော့ပေါင်းဆောင်တာလေးကိုပြောတာ။ပေါင်းဆောင်တာလေးပြောတာဆိုတော့အရာဝတ္ထုတစ်ခုနဲ့တစ်ခုပေါင်းဆောင်တယ်လို့သွားပြီးတော့ထိတာလားဆိုတော့ဒီလိုတော့မဟုတ်ဘူးတဲ့။နန္တရားချင်းချင်းပေါင်းဆောင်တာ။ဘာချင်းချင်းပေါင်းဆောင်တာလဲ။နန္တရားချင်းချင်းအဲနာနဲ့ရောပေါင်းဆောင်ရင်လည်းနာလေးနဲ့ဆက်သွယ်ပြီးတော့ပေါင်းဆောင်တာပေါ့ဥပမာမျက်စိကြီးရဲ့စိတ်ရဲ့တိုက်တယ်ဗာစိတ်ပေါ်လဲမြင်စိတ်အဲဒီမြင်စိတ်ပမာမိပေါ်တယ်မျက်စိအကြည့်မှာမိပေါ်တယ်ပမာမိပေါ်ပါလေ မြင်စိတ်ဒီမှာမိပေါ်တော့အဲမျက်စိချင်းမှာမိပေါ်တယ်မျက်စိချင်းမှာမိပေါ်ပြီးတော့သူကဘလို့အာယုံပြုတ်လဲအသိန်းတော်အာယုံပြုတ်တယ်မိရာကဘမှာမိလဲသူအာယုံပြုတ်တာကဒီတော့မျက်စိအကြည့်နဲ့အသိန်းကိုဆက်သွယ်ပေးတာဘလို့ကဆက်သွယ်ပေးလဲမြင်စိတ်ကဆက်သွယ်ပေးတာဘလို့ကဆက်သွယ်ပေးတော့အဲဒီတော့မြင်စိတ်ကဆက်သွယ်ပေးတော့မြင်စိတ်ဒီမျက်စိကြည့်နဲ့အသိန်းကိုဆက်သွယ်တယ်ဆိုပေမဲ့တကယ်တမ်းဆက်သွယ်တဲ့တရားစစ်ကဖတ်တာဘယ်လိုကဆက်သွယ်ပြီးတော့ဖတ်တာကဆက်သွယ်တာကိုပဲမျက်စိကြည့်ကဆက်သွယ်တယ်လို့ပြောလိုက်တာတကယ်တမ်းဆက်သွယ်တဲ့တရားစစ်စစ်ကဘယ်လိုပါလဲဒီတော့ဖတ်တာဒီဘယ်လိုနဲ့အတူတူဖြစ်တော့မြင်စိနဲ့အတူတူဖြစ်တာမြင်စိသွားတဲ့နောက်ကိုဖတ်တာကလိုက်တာကိုမြင်စိဖြစ်တဲ့အချိန်မှာဖတ်တာဖြစ်တယ်မြင်စိပြတ်တော့ဖတ်တာပြတ်တယ်ဘယ်လိုနဲ့အတူတူဖြစ်မြင်စိနဲ့အတူတူဖြစ်အဲဒီတော့ခဏလေးဆက်သွယ်ပေးတာကအမှတ်တမိတ်ကြီးမြင်စိကဆက်သွယ်ပေးတယ်လို့ထင်ရတယ်။တကယ်တော့ကျတော့ဘယ်လိုကဆက်သွယ်ပေးတာလဲ။ဖတ်တာကဆက်သွယ်ပေးတာ။ဘယ်လိုလဲဘယ်လိုဆက်သွယ်ပေးလဲဆိုတော့မျက်စိကြီးရဲ့အသိရဲ့မြင်စိရဲ့အဲဒီတော့မှကိုဘယ်လိုကဆက်သွယ်ပေးတော့ဖတ်တာကိုဆက်သွယ်ဖတ်တာကဆက်သွယ်ပေးတယ်။ connection လေးပေါ့နော်။အဲဒီတော့ဆက်သွယ်ပေးလိုက်တဲ့အခါကျတော့ဒါကမျက်စိအကြီးဒါကမြင်စိဒါကအသိမျက်စိအကြီးအသိမြင်စိမျက်စိအကြီးအသိမြင်စိအဲ့ဒါဆက်သွယ်ပြီးရင်အားလေးကသိကောင်းလာပြီဆိုလို့ရှိရင်အဲ့ဒီအစိမ်းလေးကိုမြင်လိုက်ရတဲ့အခါမှာဖန်တာလေးကသိအားကောင်းနေတဲ့အခါကျတော့အော်ကြည့်လို့ကောင်းလိုက်တာကြည့်လို့မကောင်းဘူးဒီသဘောပေါက်တယ်ဖန်တာလေးကသိမကောင်းဘူးမှုမဲ့မှမဲ့ပဲဖြစ်မယ်ဆိုလို့ရှိရင်မြင်တော့မြင်လိုက်တဲ့ဒါပဲမယ်ကြည့်လို့ကောင်းတယ်ကြည့်လို့မကောင်းဘူးဆိုတဲ့သမတ်ချက်ကြရလားကြရပါဘူးဒါပြီးတော့လည်းအမှုမဲ့မှမဲ့ဖြစ်သွားလို့ဒီလိုမလားအမှုမဲ့မှမဲ့ဖြစ်လို့ဆိုတာကဒါကစကားဖြစ်နေအရာသုံးစကားနဲ့ပြောလိုက်တာသာတော့လည်းပြောရင်ဘယ်လိုပြောမလဲဖန်သားရဲ့ဆက်တော်မှုအားနေသွားလို့ဒါပြီးလို့လေဖန်သားရဲ့ဆက်တော်မှုဖန်သားရဲ့ဆက်တော်မှုအားနေသွားရင်မြင်လိုက်ရတဲ့စိတ်ကလေးအပေါ်မှာပြီးပြီးပြီးပြီးမြင်လိုက်ရရလားမမြင်လိုက်ဘူးဆိုရင်ခြေကောင်းနဲ့ခြေမကောင်းဘူးဆိုတဲ့အတိုင်းတာသိဝင်ရရလားမရဘူးဘာအားနေသွားလို့ပါလဲဖန်သားရဲ့ဆက်တော်မှုအားနေသွားလို့ဖန်သားရဲ့ဆက်တော်မှုအားကောင်းလို့ရှိရင်မြင်လိုက်ရတဲ့စိတ်ကလေးအပေါ်မှာပြီးပြီးပြီးပြီးသူသိဝင်ရသွားတယ်အဲ့ဒါသိကွင်းရသွားတဲ့အခါကျတော့အော်ဒါလေးကကြည့်လို့ကောင်းတယ်ဒါလေးကကြည့်လို့မကောင်းဘူးဒီလိုနှမျိုးလေးစားကွဲသွားတာပေါ့နော်အဲ့ဒီတော့မြင်လိုက်ရတဲ့အချိန်ကလေးသိသိချာချာမြင်လိုက်ရင်ဘယ်သူအားကောင်းလို့ပါလဲဖန်သာအားကောင်းလို့သိသိချာချာမမြင်လိုက်ဘူးဆိုရင်ဖန်သာအားနေလို့ဒီလိုမှပေါ့နော်ကဲကောင်းပြီနားနဲ့အသံနဲ့ဆက်သွားတဲ့အခါကျတော့လည်းပဲဗာစိတ်ပေါ်တော့ကြားစိတ်ပေါ်တဲ့ဘယ်လိုကဆက်သွားပြီးတော့ဖန်သာကဆက်သွားပြီးတာအဲ့ဒီတော့ဖန်သားကဆက်သွယ်ပေးတာဒီမထင်ရှားဘူးဆိုရင်ကြားတော့ကြားတယ်ဘာမှမသိလိုက်ဘူး။အော်ထင်ရှားတယ်ဆိုလို့ရှိရင်ကြားတယ်ကြားတယ်သိသိချာချာနဲ့သိလိုက်တယ်။နားထောင်လို့ကောင်းတယ်နားထောင်လို့မကောင်းဘူး။ဒီလိုရှိတာကောနော်။အဲ့ဒါနားထောင်လို့ကောင်းတယ်နားထောင်လို့မကောင်းဘူးဆိုရင်ဖန်သားကလည်းဘယ်လိုကိုကျေစုပြုပေးလိုက်လဲ။ဝေဒနာဘယ်လိုကိုကျေစုပြုပေးတော့နားထောင်လို့ကောင်းရင်ဘာဝေဒနာဒုက္ခဝေဒနာနားထောင်လို့မကောင်းရင်ဘာဝေဒနာမျက်စိနဲ့ကြည့်လို့ကောင်းရင်ဘာဝေဒနာမကောင်းရင်အဲမျက်စိနဲ့ကြည့်လို့ကောင်းရကောင်းတာကဒုက္ခဝေဒနာမကောင်းမှုဆိုရင်ဒုက္ခဝေဒနာအော်ဖတ်တာလေးကဆက်တာကအားနေတဲ့အခါကျတော့မြင်လို့မြင်လိုက်တဲ့ဘာမှမသိလိုက်ဘူးအမှုမဲ့မှမဲ့ပါပဲဆိုတော့ဘာဝေဒနာဖြစ်သွားတော့အဲ့ဒါကြတော့ဥပိ္ပကဝေဒနာဖြစ်သွားပြီဒီလိုမလားဒီတော့ဖတ်တာဖြစ်ရင်ဖတ်တာရဲ့နာမှာဝေဒနာဘယ်လိုမျိုးဖြစ်လဲသောင်းမျိုးဖြစ်တယ်ဘယ်မျိုးပါလဲအဲ့ဒီဝရဏသောင်းမျိုးဖြစ်တာဒီဘလို့လက်ချက်လဲလို့မေးရင်ဖသရဲ့လက်ချက်ဘလို့လက်ချက်တော့ဘလို့ပါလဲဖသရဲ့ဆက်တော်မှုအားကောင်းရင်ဒုက္ခဝေဒနာဒုက္ခဝေဒနာဖသရဲ့ဆက်တော်မှုအားနေရင်ဥပိ္ပခာဝေဒနာဒီလိုမဟုတ်လားပြန်ပြောပါဖသဆက်တော်မှုအားကောင်းရင်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဖြစ်တယ်ဖသဆက်သွယ်မှုအားနေရင်ဥပိ္ပခဝေဒနာဖြစ်တယ်ပြန်ပြောဖသဆက်သွယ်မှုအားကောင်းရင်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဖြစ်တယ်ဖသဆက်သွယ်မှုအားနေရင်ဥပိ္ပခဝေဒနာဖြစ်တယ်ပြန်ပြောအောင်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဖြစ်တယ်ဖသဆက်သွယ်မှုအားနေရင်ဥပိ္ပခဝေဒနာဖြစ်တယ်သဒ္ဒသတ္တမှုအားကောင်းလိုက်တဲ့အခါကျတော့အာယုံလေးကထင်ရှားလာတာပေါ့လေအဲဒီလိုထင်ရှားလာတော့ရှိကောင်းရင်ဘာဝေဒနာ ကြည့်မကောင်းရင်နားထောင်လို့ကောင်းရင်ဒုက္ခဝေဒနာနားထောင်လို့မကောင်းရင်ဒုက္ခဝေဒနာအနှံ့ရှုပ်ရှားလို့ကောင်းရင်အနှံ့ရှုပ်ရှားလို့မကောင်းရင်ဒုက္ခဝေဒနာအရသာကောင်းတယ်လို့သိရင်အရသာမကောင်းဘူးလို့သိရင်တွေ့ထီလို့ကောင်းတယ်ဆိုရင်တွေ့ထီလို့မကောင်းဘူးဆိုရင်တွေးလို့ကောင်းတယ်ဆိုရင်တွေးလို့မကောင်းဘူးဆိုရင်အဲဒီလိုမျိုးကွဲပြားပါတာဒီဘာကြောင့်ပါလဲသာသာရဲ့ဆက်သွယ်မှုအားကောင်းလို့ဘာဖြစ်လို့တော့သာသာရဲ့ဆက်သွယ်မှုအားနည်းလို့ရှိရင်အဲဒီလိုသိပါမလားမသိရင်မလို့နေမလဲအမှုမဲ့အမှုမဲ့မမဲ့နေရင်ဘာဝေဒနာတော့ဥပိ္ခာဝေဒနာဒီလိုမလားဒီတော့မျက်စိနဲ့အဆင်းကိုကြည့်လိုက်တယ်ဆိုပေမဲ့လည်းအများသာဒုက္ခဒုက္ခဖြစ်နေတာမဟုတ်ဘူးအမှန်တမ်းဆိုဘာဝရဏဖြစ်သွားတော့ဥပိ္ခဝရဏဖြစ်တော့မှာပဲဒီလိုမလားတကယ်လို့ဆိုရင်ပြန်ပြောမယ်ဝရဏဘလို့ကြောင့်ဖြစ်သာသာဘလို့ကြောင့်ဖြစ်သာလယရဏကြောင့်ဖြစ်ပြန်ပြောဝရဏဘလို့ကြောင့်ဖြစ်တော့သာသာဘလို့ကြောင့်ဖြစ်တော့သာလယရဏကြောင့်ဖြစ်တယ်သလာယရဏကြောင့်ဖြစ်တယ်ဆိုတော့သလာယရဏကဘယ်နှပါလဲ6ပါးဘယ်နှပါလဲတည်းရိုက်ပြတာက6ပါးမှန်းစပြီးသိရမှာကနောက်ထပ်12ပါးဘယ်နှပါလဲသလာယရဏမှာတည်းရိုက်ပြထားတာကဘယ်နှပါမှန်းစသိရမှာကအားလုံးပေါင်းလိုက်တော့18ပါးအဲဒီ18ပါးထဲမှာအခန္ဓာကဘယ်နှပါအတိုင်းတက်ကအပွင့်တက်ကမြတ်ကြီးကြီးနဲ့ဆင်းတဲ့တိုင်းရင်ဗာစိတ်ပေါ်မယ်။မြင်စိတ်ဗမာပေါ်မယ်။မြင်စိတ်အကြီးမှမိမယ်၊မိပေါ်မယ်။မြင်စိတ်ဗမာပေါ်မယ်။မြင်စိတ်အကြီးမှမိပေါ်မယ်။မြင်စိတ်ဗမာပြည့်မယ်။မြင်စိတ်အကြီးမှမိပြည့်မယ်။ဟုတ်ရဲ့လား။ဘာကိုမြင်တော့အခြင်းကိုမြင်တယ်။ဘာကိုမြင်တော့ဘလူကမြင်တာတော့မြင်စိတ်ကမြင်တယ်ဘုရားမြင်တာတော့မျက်စိဒီယုံလားနံလားမျက်စိကလေရုပ်ဒီမြင်တတ်တဲ့သဘောရှိရလားမျက်စိစရာရုပ်ရုပ်စရာပြတ်တော့မယ်ဒီလိုမလားရုပ်စရာပြတ်တော့သူဘာမှမလုပ်တတ်ဘူးနော်အဲ့တော့အသိကိုမြင်တာဘုရားမြင်တော့မြင်စိတ်ကမြင်တယ်ဘုရားမြင်တော့မြင်စိတ်ကမြင်တယ်ဒီလိုမလားမြင်စိတ်ကမြင်တတ်တဲ့သဘောမရှိဘူးနော်မြင်တတ်တဲ့သဘောကဘယ်လိုတော့မြင်စိတ်ကမြင်တာဟုတ်ပြီမျက်စိကြည့်နေစဉ်းစားကြတော့ဗာစိတ်ပေါ်မယ်မြင်စိတ်ဗမာပေါ်မယ်မြင်စိတ်ဗမာပြက်မယ်မျက်စိမှာပြက်မယ်မျက်စိကြည့်မှာပြက်မယ်ဘယ်လိုကမြင်တော့ဘယ်လိုကမြင်တော့မြင်စိတ်ကမြင်တာဟောဒီလိုဆိုတော့မြင်စိတ်ဒီအကြောင်းလားအကျိုးလားအကျိုးတရားမြင်စေသည်အကြောင်းကဘယ်လိုလဲဘယ်လိုတော့မျက်စိကြည့်တဲ့အခင်းမျက်စိကြည့်တဲ့အခင်းကအကြောင်းမြင်စိတ်ကအကျိုးဒီလိုမလားအဲ့ဒါအကြောင်းမှန်လို့အကျိုးမှန်ဖြစ်တာဘာလို့လဲအကြောင်းမှားရင်အကျိုးမှန်ဖြစ်ပါမလားဥပမာမျက်စိကြည့်တဲ့အတန်နဲ့တိုက်ရင်ဗာစိတ်ပေါ်မယ်ဗာစိတ်ပေါ်မယ်အကြောင်းမှသာပြီအကြောင်းမှသာပြီနော်အကြောင်းမှသာပြီမျက်စိကြည့်တဲ့တန်တဲ့တိုင်းလောက်ကတော့ဗာစိတ်မှပေါ်မှာမဟုတ်ဘူးတယ်မလားအကြောင်းမှသာပြီအဲ့ဒါအကြောင်းမှမှအကျိုးမှထွက်တယ်ဒါကြောင့်ဘောဓရဲ့လိုဝါဒကဘောဓရဲ့ယူဝါဒကအကြောင်းနဲ့အကျိုးဆက်သွယ်မှုလမ်းစဉ်ပြီးဘောဓရဲ့လမ်းစဉ်ပဲတယ်မလားအဲ့ဒါမျက်စိကြည့်နေအတန်တဲ့တိုင်းရင်ဗာစိတ်မှမပေါ်ဘူးနာနဲ့အတန်နဲ့တိုင်းမှာဗာစိတ်ပေါ်မယ်ကြားစိတ်ပေါ်မယ်ကြားစိတ်ဗမာပေါ်မယ်နာမှာပေါ်မယ်ကြားစိတ်ဗမာပြည့်မယ်နာမှာပြည့်မယ်ဘာကိုကြားတော့အတန်ကိုကြားတယ်ဘလူကကြားတော့ကြားစိတ်ကကြားတယ်နော်ဒါလေးတွေကိုသိထားရင်ဩငါကြားတာလို့ထင်နေတာတကယ်တမ်းကြားတော့ငါကြားတာမှမဟုတ်ပဲပဲကောင်းချက်မရဘူးလားရလားအရာသုံးစကားနဲ့အများသားသိနေတာကဘယ်လိုသိနေတော့ကျတဲ့သဇော်တခုကြားလို့ရှိရင်ဘယ်လိုပြောလဲငါကြားလိုက်တယ်မမပါဘူးငါကိုယ်တိုင်ကြားလိုက်တာပေါ့ဟုတ်တယ်မလားငါကိုယ်တိုင်ကြားလိုက်တာပေါ့ဆိုတော့ငါကြီးမပါဘူးလားပါအေးငါပါရကကိစ္စမရှိဘူးဝိပဿနာရှိရရင်ငါပြောရမယ်နော်ငါပြုတ်မှဝိပဿနာဖြစ်မှာနော်ငါဘယ်မှာသွားပြုတ်မလဲဓမ္မယုံထဲမှာပြုတ် ဲ့ဒီမှာတော့မပြောချင်ဘူးဟုတ်လားဒီမှာတော့မှတော့ပြောကိုပြောမှဖြစ်မှာနော်အိမ်မရောက်သွားရင်တော့ပြန်ယူသွားနေမလို့ကျေအရင်ငါတွေပဲကြံရင်ခဲ့မလဲဘောင်းနေစီကြံခဲ့လိုက်လို့ဟုတ်လားဘောင်းနေစီတော့မထားပြခဲ့နဲ့ကိုယ်ကကိုပြန်ယူသွားအဲ့ဒီတော့မြတ်စွာဘုရားကဟောဒီတရားကလေးတွေကိုဓာတ်6ပါးဓာတ်78ပါးအသေးစိတ်ဟောထားခြင်းသည်ဘာရွယ်ချက်နဲ့ဟောထားသလဲမေးရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွေလေးကြောက်စီခြင်းလို့ဘာဖြစ်လို့လဲငါဆိုတဲ့ဆွေကြောက်စီခြင်းလို့ငါဆွေဒီသက္ကာယဒိဋ္ဌိဒါဆိုတယ်ဗျာလေသက္ကာယဒိဋ္ဌိအဲဒီသက္ကာယဒိဋ္ဌိရှိနေရင်ဘယ်တော့မှနိဗ္ဗာန်မရောက်ဘူးဟုတ်ရဲ့လားသက္ကာယဒိဋ္ဌိရှိနေရင်နိဗ္ဗာန်မရောက်ရုံနေတာမကဘူးအပယ်လေးပါးလည်းရောက်တတ်ပါတယ်တဲ့ဒိဋ္ဌိသက္ကာမကွာတယ်မြလူမှစက်ကြနတ်မှကြာမောပြာပြမဖြစ်တော့ပါလေခန္ဓာပြုတ်ွယ်ကုသိုလ်စေကရောင်မြဲပြေရဓမ္မတာတိနော်ဒိဋ္ဌိတက်ကမကွာတယ်မြတ်တက်ကရဒိဋ္ဌိမကွာဘူးမပြုတ်ဘူးဆိုလို့ရှိရင်လူမစက်ကြစက်ကြမင်းနတ်မတရားနော်နတ်တို့ရဲ့အရှင်သခင်ကတရားမင်းမောပြာပြမပြမအထက်ကြည့်လို့ရှိရင်ပြမမင်းပေါ့နော်မောပြာပြမဖြစ်တော့ပါလေခန္ဓာပြိုကွဲကုသိုလ်စေကခန္ဓာလည်းပြိုကွဲသွားပြီကလောထားခဲ့တဲ့ကုသိုလ်ကလေးတွေလည်းကုန်သွားပြီဆိုရင်ရောင်မြဲပင်ရွာဓမ္မတာတိဟုတ်တယ်မလားသိလဲသိမယ်အဲဒီလူနာပြမဆိုတဲ့ဘဝကနေလည်းသိလဲသိသွားပြီကလောထားခဲ့တဲ့ကုသိုလ်ကလေးတွေကလည်းရှင်ကလည်းကုန်သွားပြီဆိုရင်ဒီဘုက္ခုပဲပြန်ရောက်မလဲအပယ်ပြန်ရောက်တတ်တယ်နော်ကုသိုလ်ကုန်သွားရင်ပယ်ပြန်ရောက်တတ်တယ်လူဘုံရောက်လာတာဘာကြောင့်ရောက်လာတာတော့ကုသိုလ်ကြောင့်ရောက်လာတာနတ်ဘုံရောက်တော့လည်းဘာကြောင့်ရောက်လဲကုသိုလ်ကြောင့်ရောက်တာဓမ္မဘုံရောက်တော့လည်းကုသိုလ်ကြောင့်ရောက်တာအဲဒီကုသိုလ်လေးကုန်သွားရင်တက္ကရာဒိဋ္ဌိမကင်းတဲ့ပုဂ္ဂိုလ်ပယ်ပြန်ကြမလဲအပယ်ပြန်ကြရပါတယ်တဲ့အပယ်မကြအောင်ဘာဒိဋ္ဌိကိုဆင်အောင်လုပ်ရမှာလဲတက္ကရာဒိဋ္ဌိကိုဆင်အောင်လုပ်အခုဝိပဿနာရှုတယ်ဆိုတာဒီတခြားလားတက္ကရာဒိဋ္ဌိဆင်အောင်လုပ်နေတာလားအဲဒီတက္ကရာဒိဋ္ဌိစေမို့ရတဲ့အခြေခံလေးတွေကိုသိသိနေတာဒီလိုမလားအဲဒီတက္ကရာဒိဋ္ဌိထားတဲ့အခါတော့ဝိပဿနာရှုတဲ့အခါမှာမနာလာတယ်ဒုက္ခနာလိုက်တာဗာရိတိတော့တက္ကရာဒိဋ္ဌိပေါင်းလာကဲလိုက်တာဗာရိတိတော့နာနာလိုက်တာငါအိမ်မှာတော့ဒီလိုမနာပါဘူးဒီကြားတော့မှငါဒီအနာကြီးကပြောက်ကိုမပြောက်ပါဘူးနာနာရယ်ဆိုတော့ဗာရိတိလေသက္ကာယဒိဋ္ဌိဒီလိုမလားနာနာရယ်ဆိုတော့ဆွဲရှိနေဝိပဿနာဖြစ်ပါမလားဖြစ်ဘူးဗာရိတိနဲ့ထိုင်နေတာလေသက္ကာယဒိဋ္ဌိနဲ့ထိုင်နေတော့ဝိပဿနာမဖြစ်ဘူးဝိပဿနာဖြစ်ခြင်းရင်ဗာရိတိကိုခွာရမှာလေအဲသက္ကာယဒိဋ္ဌိခွာရမယ်ဒီလိုတော့နာနာရလားနာစိတ်ကနာနေတာလားအခုမှကြည့်လေမျက်စိနဲ့စိတ်နဲ့စိတ်နဲ့တိုက်တော့ဗာစိတ်ပေါ်လေမျက်စိတ်ပေါ်တယ်ဘလူကမြင်တာတော့မြင်သိကမြင်တာဘလူကမြင်တာတော့အသိကိုမြင်တာဒီတော့မြင်နေစရလောက်ကဘလူကလောက်တာတော့မြင်သိကလောက်တာငါမြင်တာလားမြင်သိကမြင်တာလားငါကြားတာလားကြားသိကကြားတာလားအဲလိုဆိုရင်နာတဲ့သဘောလေးသိလေငါနာတာလားနာတဲ့သဘောလေးကနားနေတာလားဒါရှိကံမင်းသဝိပဿနာအခြေခံပဲနော်ဘာလို့ဝိပဿနာအခြေခံဝိပဿနာရှုလို့တဲ့ပုံကများဒီအခြေခံမသိပဲနဲ့ဝိပဿနာရှုလို့မရဘူးဟုတ်လားအဲ့တော့နာရာတိငါနာရာလားနာစိတ်ကနာရာလားနာစိတ်ကနာရာနော်ဘာဖြစ်လို့နာစိတ်ကနာရာလို့ပြောရတာလဲဥပမာခြေတော့ဆိုပါတော့ခြေတော့ကနေဖိထိုင်လာတော့မရှင်းဘူးလားရှင်းနေလားအဲမဖောက်ပြန်ဘူးလားဖောက်ပြန်နေလားဖောက်တော့ဖောက်ပြန်နေဒါပေမဲ့နာရာကိုခြေတော့ကသိရလားမသိပါဘူးခြေတော့ကသိရလားဖောက်တော့ဖောက်ပြန်ပြရတယ်နာမတူသိရလားခြေတော့ဒီနာဖောက်ပြန်ပြတာဘာလို့လဲလဲနာဖောက်ပြန်ပြတာကျင်အောင်ဖောက်ပြန်ပြတာနာမတူသိရလားကျင်မတူသိရလားသိတာဒီကားကသိတာလားစိတ်ကသိတာလားငါကသိတာလားစိတ်ကသိတာလားဟောစိတ်ကသိတာဒီလိုမလားဒီလိုဆိုနာနာလေးကိုကြည့်ပြီးတော့ငါနာတယ်ဆိုရင်ဘယ်နဲ့လဲအဲဟုတ်ပြီဒီတလုံးတော့ပိုင်သွားပြီဒီတလုံးပိုင်သွားပြီဟုတ်လားဂာနာယတက္ကာယဒိဋ္ဌိမှားလားမှားလားတက္ကာယဒိဋ္ဌိဖြစ်နေရင်တက္ကာယဒိဋ္ဌိဆွဲနေရင်မှန်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာမှန်နေသလားမှားနေသလားမှားနေတယ်အဲ့ဒီလိုတက္ကာယဒိဋ္ဌိနဲ့ကြည့်လို့တော့ဝိပဿနာမဖြစ်ဘူး ဒါဒီကပဲနော်ဒီတော့နာတယ်ဆိုရင်ငါနာတာလားနာစိတ်ကနာနေတာလားနာတယ်လို့သိတဲ့စိတ်အဲဒီစိတ်ကနာနေတာဟုတ်တယ်မလားဥပမာနော်အခလေးနေဆော်တယ်ခလုံးတိုက်တယ်လဲတယ်ပြုတယ်နာလားမင်းရင်ဆော့နေတဲ့အချိန်နဲ့မနာဘူးပြောတာပေါ့တကယ်တမ်းကျတော့မနာပဲပဲနေမယ်နာတာပေါ့ဒါပေမဲ့နာလားသွားပြီးတော့သူကပြောနေတော့ဘယ်လိုပြောလဲလူကြီးလည်းဒီတိုင်းပဲဒီလိုမလားတောင်တောင်ကိုစောနဲ့ကိုမြကတ်နေရင်နာလို့နာမသိရလားမသိဘူးကိုစောနဲ့ကိုမြကတ်နေလို့ရှိရင်တောင်တောင်ဟလားတောင်းလိုက်ခလုံးတိုက်တာတော့မှခလုံးတိုက်တာမကြည့်အားဘူးစောကတ်နေတော့နော်နာလားမင်းရင်မနာဘူးခေါင်းထဲကတကယ်ယူအောင်ချင်လို့ပေါ့ခြေတော်ပေါ်ကိုဆက်ကြတယ်မနာဘူးမနာပဲပဲနေမလို့တတိမထားလားဖဲကြမနာမသိနောက်ကြပါအေးစိစိကြပါနာမသိဒီလိုမလားအဲ့ဒါနားရမနာဘူးဆိုတာဘလူကပြောတာတော့ခြေတော်ကပြောတာလားဘလူကပြောတော့ကိုစိတ်ကပြောတာနော်ကိုစိတ်ကနားရလို့ထင်တဲ့အချိန်မှာနားလာတာပဲမနာဘူးလို့ထင်တဲ့အချိန်တုန်းကမနာဘူးဒီလိုဆိုတာနားရမနာဘူးဆိုတာဘလူရဲ့ဆုံးရချက်တော့ဒီတော့ဒုက္ခနားရပေါင်းကနားရတရားထိုင်တော့နားရဟောနားလိုက်တာသူလည်းထိုင်နေတာပဲငါလည်းထိုင်နေတာပဲသူ့ရတော့နားလိုက်တာလို့မော်ပဲနဲ့ငါကြမှာဘာဖြစ်လို့နားလိုက်တာလို့အော်လဲစိတ်ကနားနေတာပေါင်းကနားနေတာလားစိတ်ကနားနေတာသူ့လည်းဒီလိုနားတာမရှိဘူးလားသူ့ကြတော့ဘာဖြစ်လို့နားတယ်လို့မပြောလဲသူ့စိတ်ကနားတယ်လို့မတတ်မှတ်ဘူးတခြားနေရာမှာတမာရီလေးရပြီးတော့တတိလေးကိန်းပြီးတော့ဝိပဿနာလေးဖြစ်နေတော့နားတာသတိရရလားနားတာသတိမရတော့နားတယ်လို့ထင်ရလားကိုယ်ကြတော့ဘာတယ်လို့နားတော့ဘာဖြစ်လို့နားတော့အဲ့ဒီနာတာကြီးတော့သတိထားနေတာကိုဟုတ်တယ်မလားတရားကမထိုင်သေးဘူးငါနာပြီငါဘယ်လိုလုပ်ရပါမလဲစဉ်းစားတာကနာတာပဲထည့်စဉ်းစားနေတာကိုဟုတ်တယ်မလားဒီတော့နာတာဒီလူကနာတာတော့ဒုက္ခနာတာလားပေါင်းကနာတာလားစိတ်ကနာတာလားငါနာတာလားစိတ်ကနာတာလားပုဂ္ဂတတ္တဝါကနာတာလားစိတ်ကနာတာလားမှတ်တာမှတ်တာနောက်ကိုမှတ်တာစိတ်ကနာတာခုနကလေးလေးတွေသောက်တယ်ပေါ့နော်သောက်နေတဲ့ဇောနဲ့နာလာမေးရင်ချော်လဲတယ်ဆော့ကျင်နေစောနဲ့နာလာမေးတော့မနာဘူးသူစိတ်ကပျော်နေတော့ဘယ်နာလဲထင်မလဲဒီလိုမလားနာတယ်ဆိုတာစိတ်ကနာတာပဲကိုယ်စိတ်ကနာတယ်ဆိုလဲနာလိုက်တာပဲမနာဘူးဆိုရင်မနာဘူးပဲပေါ့အဲဒီတော့တရားထိုင်တဲ့အခါမှာနာလာရင်ဘယ်လိုပြောမလဲငါမနာဘူးဟမ်ဘယ်လိုလဲငါကြီးမနာဘူးလို့တင်ထားလို့ရပါမလားဟုတ်မရတော့ဘယ်ဖြစ်မလဲရမှာပေါ့နော်နာရငါနာရမမဟုတ်ပဲဗျဘယ်လူကနာတော့ဒုပောင်ကခြေလက်ကနာရလားစိတ်ကနာရလားဒုပောင်ကခြေလက်ဒီဘာလို့တတ်တော့နာအောင်ဖောက်ပြန်ပြတယ်ဟုတ်တယ်မလားဘာလို့တတ်တော့နာအောင်ဖောက်ပြန်သူကမရဖောက်ပြန်နေတာလေနော်အခုလိုထိုင်မှာဖောက်ပြန်တာမှမဟုတ်ပါပဲသွားရင်လာရင်ကမဖောက်ပြန်ဘူးလားဒါပေမဲ့ကိုယ်စိတ်ကနာတယ်လို့ထင်ရလားသူကတော့မျက်နှာဖောက်ပြန်နေတာပဲမဖောက်ပြန်တဲ့အချိန်ရလို့ရှိရတာဒါပေမဲ့ကိုယ်စိတ်ကနာတယ်လို့မထင်သေးရင်မနာဘူးနာတယ်လို့ထင်တဲ့အချိန်မှနာတယ်ပေါ့ဒါကနာတယ်မနာဘူးဆိုတာဘယ်သူကပြောတာလဲနာကောဟုတ်ရဲ့လားဒီမှာကရှင်းလည်းကောဟုတ်ရဲ့လားဘယ်သူကပြောနေတာလဲစိတ်ကပြောနေတာနော်အဲ့ဒါကြောင့်မလို့နာတာဒီဒုက္ခနာတာလားခြေလုံးကနာတာလားနာကနာတာလားစိတ်ကနာတာလားနာစိတ်ကနာတယ်ဗာစိတ်ကနာတော့ကျင်နာကတော့ကျင်စိတ်ကနာတယ်ရတာလဲညာစိတ်ကရတယ်ကြိုက်တာလဲကြိုက်စိတ်ကကြိုက်တယ်ဗာဖြစ်လာရင်စိတ်ပေါ်နေလဲယောဂီကဖောက်ပြန်တာနာကသိတာဒီလိုမလားယောဂဖောက်ပြန်တယ်နာကသိတယ်ဟောခံစားရကြတော့ဘယ်လိုပြောမလဲဝေဒနာခံစားရကဝေဒနာသိတာကစိတ်ဖောက်ပြန်တာကယောဂသူ့လိုသူ့လိုနေတာပဲနော်ပြန်ပြောနာရယ်ဆိုလို့ရှိရင်နာအောင်ဖောက်ပြန်တာကဘယ်လိုတော့နာရယ်လို့သိတာကနာရယ်လို့ခံစားတာကနာအောင်ဖောက်ပြန်တဲ့ယောက်ထဲမှာငါပါရဲ့လားနာမသိတဲ့စိတ်ထဲမှာကောငါပါရဲ့လားနာမသိတဲ့စိတ်ကငါဟောရဲ့လားငါမဟုတ်ဘူးနာရယ်လို့ခံစားတဲ့ဝေဒနာကောငါဟောရဲ့လားဘယ်ထဲမှာငါပါတော့ဒါနဲ့မှငါမပါဘူးနော်ဖောက်ပြန်တာလည်းငါမဟုတ်ဘူးသိတာလည်းငါမဟုတ်ဘူး ခံစားရတယ်ငါမဟုတ်ဘူးဒါဖြစ်ရင်ဒီလိုဆိုရင်ဒါနာဘာလို့နေတာတော့သူ့လို့သူ့လို့နေတာယောဂလည်းသူ့လို့သူ့လို့တာပဲစိတ်ကလည်းသူ့လို့သူ့လို့တာပဲဝေဒနာကလည်းသူ့လို့သူ့လို့တာပဲယောဂဘာလို့လို့တော့ဖောင်ပြန်တဲ့လို့လို့တဲ့စိတ်ကပြီးတဲ့လို့လို့တဲ့ဝေဒနာကသတိသောမျိုးတိငါဟောရလားအဲယုတ်တရားကယုတ်ပဲနတရားကနံပဲသူလို့သူလို့နေတာကိုကကိုလို့ကိုလို့ဒါနဲ့လေဟမ်သူတို့ကသူတို့လို့သူတို့လို့တဲ့ယောဂီတွေကယောဂီလို့ယောဂီလို့ယောဂီလို့ကဘာလို့ခန္ဓာမှာဖြစ်နေတဲ့တရားတွေကိုရှုရမယ့်အလို့သည်ယောဂီရဲ့အလို့ဒီလိုမလားခန္ဓာမှာဖြစ်နေတဲ့ယုတ်ဖြစ်လာရင်ယုတ်ကိုသိအောင်လို့ယောက်ျားကိုသိအောင်လို့စိတ်ကလေးဖြစ်လာရင်စိတ်ကြောင့်ကိုသိအောင်လို့ဝေဒနာလေးဖြစ်လာရင်ဝေဒနာကြောင့်ကိုသိအောင်လို့ဒီတော့ယောက်ကလေးပေါ်လာတဲ့ယောက်ကလေးကိုသိစိတ်ကလေးပေါ်လာတဲ့စိတ်ကလေးကိုသိဝေဒနာလေးပေါ်လာတဲ့ဝေဒနာကိုသိသိပြီးပြန်မာသည်ဘယ်လိုရလို့တော့ယောဂီရဲ့လို့သိပြန်မာသည်ယောဂီရဲ့လို့ရှေ့ရပြောင်းရမှာယောဂီရဲ့လို့ဟောရလားဘာလို့တာဘာလို့ပါလဲသိပြန်မယ်လို့ဒီယောဂီရဲ့လို့ဖောက်ပြနာဝတရားဖောက်ပြပြတာဘယ်လိုရလို့တော့သိပြတာကသိရဲ့လို့ခံစားတာကဝေဒနာရဲ့လို့သူ့ကိုရှုမှတ်ပြရမှာကကိုလိုကိုလိုကြဒုက္ခသူ့လို့သူ့လို့နေမယ်ဒီလိုမလားနာတာကိုမနာပါနဲ့လို့သွားတာလို့မရဘူးနော်ကျင်တာကိုမကျင်ပါနဲ့လို့သွားတာလို့မရဘူးသူ့လို့သူ့လို့နေတာကိုကလည်းပဲကိုလိုကိုလိုနော်ကောင်းကြီးတဲ့အခြေခံလေးတွေပေါ့နော်။နောက်နေထပ်ပြောပါအောင်မယ်။အဲဒီတော့ပြစ္ဆောင်းပါဘုရားမှာနံပါတ်နဲ့ဘုရားမှာအရိတရားလေးတွေများတာမပေါ်ဘူးလားပေါ်နေတာ။ဓာတ်6ဓာတ်7ပါပေါ်နေတာပဲ။ဘယ်နှပါလဲ။အခန္ဓာက6ပါ။အတ္တက6ပါ။အပွင့်က6ပါ။အဲဒီ6ပါ6ပါ6ပါပေါ်လာတဲ့အခါကျတော့အဲဒီဓာတ်ဘောတွေပေါ်မှာတဲ့။အမှန်မမြင်တဲ့အခါကျတော့တဏှာလေးတွေဖြစ်တယ်။ဥပါဒဏ်တွေဖြစ်တယ်။ဓမ္မဘဝတွေဖြစ်တယ်။ဟောအကျော်တရားအပေါ်မှာအကျောင်းတရားတွေထပ်ပြီးတော့မဖြစ်ဘူးလားဖြစ်အကျော်တရားကနံပါတ်ဘလောက်တော့နေခွဲအဲဒီနေခွဲအကျော်တရားတွေဖြစ်လာတော့အကျော်တရားအပေါ်မှာအကျောင်းတွေထပ်ပြီးတော့ဖြစ်တယ်အကျောင်းတရားတွေကဘယ်လိုတွေပါလဲတဏှာရယ်ဥပါဒါရယ်ဓမ္မဘဝရယ်ဘယ်နှပါလဲပေါင်းပါနံပါတ်ဘလောက်ပါလဲနံပါတ်3ခွဲအဲဒီအကျောင်းတရားတွေဖြစ်ပြီးဆိုဟောအနာဂတ်ဘဝမှာဒီတိုင်းနေမှာလားမနေပါဘူးအကျိုးတရားတွေပြန်ရအောင်မယ်အနာဂတ်ရမယ့်အကျိုးတွေကဘယ်လိုတွေပါလဲဇာတိရယ်ကရမရဏရယ်သဝဏ္ဏဘတ်အကွက်နံပါတ်ဘယ်လောက်ပါလဲအဲဒီတော့နံပါတ်3အကွက်အကျောင်းတရားတွေရရင်နဲ့အကျောင်းတရားတွေဖြစ်လာရင်နံပါတ်4အကွက်အကျိုးတရားတွေဒီလိုထပ်ဖြစ်အောင်ပါတဲ့မနေဘူးတဲ့အဲဒီအကျိုးတရားတွေကဇာတိရယ်ကရမရဏရယ်တဲ့ဥဟောမယ်တဲ့နာဟောမယ်တယောမယ်တဲ့ဗာသိစာတွေနဲ့တွေ့ပါလဲဒုက္ခသစ္စာရင်းနဲ့တွေ့မယ်။ဘာလို့ဆိုလဲ။ဒီဟာအရိဒုက္ခသစ္စာရင်းနဲ့ဒါကသန္တာထီးမှဖြတ်တန်းရတာဒီတခြားကြောင့်လားပြစ္ဆုတ်ပံအကြောင်းတရားတွေဖြစ်လို့လား။ဘယ်လိုတွေပါလဲ။တဏှာရယ်၊ဥပါဒဏ်ရယ်၊ကာမဘဝရယ်။အကြောင်းဖြစ်ရင်အကျိုးဖြစ်မယ်။အတိတ်ကာလအကြောင်းဖြစ်ခဲ့လို့ပြစ္ဆုတ်ပံမှာဘာတွေရတော့အကျိုးတရားတွေရတယ်။ပြစ္ဆုတ်ပံကာလမှာအကြောင်းတရားတွေထပ်ဖြစ်ရင်အနာဂတ်မှာအကျိုးတရားတွေပြန်ရပါလေဦးမယ်တဲ့။ခွိုင်းတဲ့ယောဂီတွေကရကြင်တာမရကြင်ဘူးလား။မရကြင်ပါဘူး။ဒုက္ခတွေရကြကြင်သေးတာလားမရကြင်တော့ဘူးလား။အဲမရကြင်တော့ဘူးဆိုရင်နှစ်ပတ်နဲ့အကွက်ကိုသိသိချာချာပြန်အောင်ကြည့်။ဒီလိုမလား။နှစ်ပတ်သုံးအကွက်မကူသေးနဲ့။နှစ်ပတ်နဲ့အကွက်ထဲမှာရှုတဲ့ရှုတဲ့တာရှု၊မှတ်တဲ့မှတ်တဲ့တာမှတ်၊ကြည့်တဲ့ကြည့်တဲ့တာကြည့်။တတိယဝရိယဆိုင်ဘာနဲ့ကြည့်ရမှာလဲပညာနဲ့ကြည့်ပြန်ပြောပါဦးတတိယဝရိယဆိုင်ပညာနဲ့ကြည့်ရေရိုတနာကြည့်ရမှာလားအားနဲ့မနဲ့ကြည့်ရမှာလားငါ့အနေနဲ့တော့မဖြစ်ဘူးနော်ဟုတ်ရလားငါ့အနေနဲ့မဖြစ်ဘူးထိုင်တာကဒီလိုခွေထိုင်လို့မရဘူးခါကမမတ်ထားပြီးတော့ခါတဲ့အတင်းပြီးတော့ဒီလိုထိုင်ပြီးတော့အားနဲ့မနဲ့ဝိပဿနာရှုရမှာနော်တဲကောင်းပြီအဲ့ဒီလိုကြိုးကြိုးစားစားနဲ့ဝိပဿနာရှုကြပါလို့တရားတော်ရင်နဲ့ဒါတို့ခေါ်တော့ကြအောင်စို့